Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေ။မြန်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2022ခုနှစ်အောက်တိုဘာ9ရက်ဂျာတာဝရီနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 51နဲ့လိုင်းဒိုမီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေဖြစ်ပါတယ်ခင်ဗျာ။ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့နိုင်ငံတော်တပ်မင်္ဂပုတ်ကိုဒေါ်ဆန်းစုကြည်နဲ့ရှောင်းတန်နေတို့အမှုဒီကနေ့ကြားနာဆက်စည်းခဲ့ပါတယ်မြန်မာနိုင်ငံမှာဆ ਿਆ နာတိမ်မှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတချို့ရှိနေဆဲဖြစ်သလိုပြစ်ခတ်ဖောက်ခွဲမှုတွေလည်းဆက်ရှိနေပါတယ်စာပေဆိုင်ရာနိုဘယ်ညင်းရေးဆုကိုတန်ဇန်နီးယားလူမျိုးဆာရေးဆရာရရှိသွားပါတယ်ဒီသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကိုဥတမောင်သားနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့အာဆီယံ2ကိုယ်စားလှယ်ကမြန်မာနိုင်ငံသွားရောက်ပြီးဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဖို့တောင်းဆိုထားတဲ့ကိစ္စနဲ့ပတ်သက်ပြီ
းကျွန်တော်နိုင်ငံမှာဖြစ်နေတဲ့ပြဿနာတွေဟာဒီပုဂ္ဂိုလ်တဦးတယောက်ဒီအဖွဲ့အစည်းတယောက်ထဲနဲ့ဖြေရှင်းလို့ဖြေရှင်းသွားတာမျိုးမရှိဘူးအဲ့တော့ကြာဒီဟာတွေကို
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်သခိုင်းတိုင်းမျိုးနယ်တချို့မှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေတခါလွိုက်ကော်မြို့နေရာတချို့မှာလက်နက်ကြီးကြီးကြတာကြောင့်ရဲသားတချို့တည်ဆုံးခဲ့တာပါဝင်ကချင်ပြည်နယ်ဖားကန့်မြို့နယ်ကလီရိုလမ်းပေါ်မှာ KIA နဲ့စစ်ကောင်စီတပ်တွေကိုဒီကနေ့မနက်ပိုင်းကကြားဖြတ်တိုက်ခိုက်ခဲ့တဲ့အကြောင်းစာရာတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီကြောင်းတွေမတိုင်ခင်အခုအရင်ဆုံးတော့ခြေတော်ရင်းနေ့ညနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးထမောင်သန်းတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
နိုင်ငံတော်တပင်ကပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ရှောင်းတန်နဲ့အပါအဝင်၅ဦးအပေါ်ဆွဲချက်တင်ထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ဝင်ပုံမှ31ခငယ်ကိုဒီကနေ့နေပြည်တော်တရားရုံးမှာကြားနာဆစ်ဆေးခဲ့တာမှာတရားခွင်နဲ့ပတ်သက်လို့ပါတဲ့င်းမှာမသိရသေးပါဘူးအသေးစိတ်အချက်လက်သိနိုင်မှုသူတို့ရဲ့ရှင်းနေတွေကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးနိုင်ငံတော်တပင်ကပုဂ္ဂိုလ်တော်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့အရင်အစိုးရအဖွဲ့ကတာဝန်ရှိသူတွေအပေါ်ဆွဲချက်တင်ထားတဲ့အမှုတွေကိုနေပြည်တော်သီးသန့်တရားရုံးအထူးတရားရုံးတွေမှာကြားနာဆစ်ဆေးတာတွေပြုလုပ်နေတာမှာကြားနာမှုပြည်တိုင်းသူတို့ရဲ့ရှင်းနေတွေကအမှုသွားမှုလားအခြေအနေတွေကိုသတင်းမီဒီယာတွေကိုရှင်းပြလေးရှိပေမဲ့လည်းဒီကနေ့မှာတော့ရှင်းနေတဲ့ဘက်ကမီဒီယာတွေကိုတစုံတရာထုတ်ဖို့ပြောဆိုတာမရှိသလိုသူတို့ကိုဆက်သွယ်လို့မရခဲ့ပါဘူး။နေပြည်တော်မှာစတင်စစ်ဆေးနေတဲ့ဒေါ်ဆန်းစုကြည်ကိုဆွဲထားတဲ့အဂတိလိုက်စားမှုလင်းမှုကိုတော့အောက်တိုဘာလ10ရက်မနေ့ပြန်တောက်ချနေကြရင်နေပြည်တော်တည်ထောင်တရားရုံးမှာဆက်လက်စစ်ဆေးသွားမှာဖြစ်ပြီးတရားလိုပြတဲ့တဲ့အဖြစ်ထွက်ဆိုထားတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကိုရှင်းနေတွေကပြန်လည်မေးခွန်းနေမိကြဖို့ရှိပါတယ်။ဒေါ်ဆန်းစုကြည်ဟာပို့ကုန်သွင်းကိုဥပဒေပုံမှန်10ဆက်သွယ်ရေးဥပဒေပုံမှန်69ရသက်ကြီးပုံမှန်ဥပဒေပုံမှန် 905 ခွေတဘာဝဘေးရန်ရဲ့ဆင်ရန်စီမံခန့်ခွဲရေးဥပဒေပုံမှန် 25 နဲ့နှမှုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေပုံမှန် 31 ခငယ်အဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေပုံမှန် 55 နဲ့အမှု၄မှုအပြင်အခုနောက်ဆုံးဗဟန်းမြို့နယ်မှာအမှုဖွင့်ထားတဲ့အဂတိလိုက်စားမှုစတဲ့အမှုပေါင်း17မှုကိုရင်ဆိုင်နေရတာဖြစ်ပါတယ်။ဒါ့အပြင်အဂတိဆိုင်ရာနောက်ထပ်အမှု3မှုထပ်တိုးတရားစွဲဖို့လည်းစစ်ကောင်စီဘက်ကပြင်ဆင်နေတယ်လို့ရှင်းနေတွေကပြောထားပါတယ်ခင်ဗျာ။
ငွေလဲနှုန်းအကျတဲကိုဂိုင်တွင်နေပြီးဈေးတွေကဘိုးပန်ရဲ့စီမံခန့်ခွဲထိန်းချုပ်နိုင်မဲ့လမ်းကြောင်းပေါ်ကိုရောက်နေပြီလို့စစ်ကောင်စီကခံထားတဲ့ဘိုးပန်အခြေခံရရှိကြီးတူကပြောပါတယ်။ဒါပေမဲ့မြန်မာချက်ငွေရဲ့တန်ဖိုးက60ရာခိုင်နှုန်းကျော်ရော့နေသွားခဲ့တဲ့အတွက်အစားအသောက်နဲ့ဓာတ်ဆီဒီဇယ်ဆီဈေးတွေကထိုးတက်သွားခဲ့ပါတယ်။ဖေဖော်ဝါရီ10ရက်နေ့အာဏာသိမ်းပြီးခရဲကစီးပွားရေးကျဆင်းလာခဲ့တာဟာပမာဏအားဖြင့်60ရာခိုင်နှုန်းနေသွားခဲ့တယ်လို့ကမ္ဘာ့ဘဏ်နဲ့အာရှဖွံ့ဖြိုးရေးဘဏ်တို့ကပြောခဲ့ကြပါတယ်။ပို့ကုန်ကရရှိခဲ့တဲ့နိုင်ငံခြားငွေတွေကိုလက်ခံရရှိပြီးရက်30အတွင်းပြန်ရောင်းရမယ်လို့ဘူပန်ကပြန်ထမ်းသတ်မှတ်ခဲ့တာကြောင့်ဈေးကွက်မှာနိုင်ငံခြားငွေပြန်များလာပြီးငွေလဲနှုန်းကိုပြန်ချပေးပါလိမ့်မယ်လို့ဘူပန်ဒုတိယဥက္ကဋ္ဌဦးဝင်းတော်ကပြောပါတယ်။ပုံမှန်ဖြစ်တဲ့ဈေးနှုန်းကိုပြန်ချလာနေပါတယ်လို့ရိုက်တာသတင်းဌာနကိုဖုန်းနဲ့ပြောခဲ့တာပါ။စီးပွားရေးပြဿနာတွေဖြစ်ရတာဟာပြည်ပအကြောင်းချက်နဲ့ကိုဗစ်ကာယရောဂါကြောင့်ဖြစ်တယ်လို့စစ်ကောင်စီကပြီးခဲ့တဲ့အပတ်ကပြောခဲ့ပါတယ်။ဈေးကွက်နဲ့ဒေါ်လာငွေလိုအပ်ချက်ကိုဘူပန်ကဖြည့်ဆည်းမပေးနိုင်ဘူးလို့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကပြောခဲ့ပြီး November December မှာပို့ကုန်ပြတ်တက်လာပေအလားအလာကငွေလဲနှုန်းကျဖို့အထောက်အကူဖြစ်စေနိုင်မယ်လို့ဦးဝင်းတော်ကဆိုပါတယ်။အာနန်သိပီကဒေါ်လာ1395ကျပ်ငွေလဲနှုန်းဟာဒီနှစ် September လ28ရက်နေ့မှာ2000အထိဖြစ်ခဲ့ပါတယ်။နိုင်ငံခြားအရာငွေကိုဘူပန်ကမထုတ်ပြန်ခဲ့ပေမဲ့2020ခုနှစ်ကုန်ထိ မြန်မာနိုင်ငံရဲ့နိုင်ငံခြားအရာငွေက 0.69 ဘီလီယံရှိခဲ့တယ်လို့ကမ္ဘာ့ဘဏ်စည်းများကပြပါတယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုလာအတူဝင်ရောက်လာတဲ့အချိန်မှာနိုင်ငံတော်ဝန်အကြမ်းဖက်ပောက်ခွဲမှုတွေနေ့စဉ်ဆိုသလိုဖြစ်ပေါ်နေသလိုဆီယနာတင်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတချို့လည်းခဏအထိရှိနေသေးပါအနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရန်ကုန်မြို့ကိုရောက်ရှိနေခြင်းလုံခြုံရေးတင်းကျပ်စွာချထားတဲ့ကြားမှာပဲဒီကနေ့နေ့လယ်ပိုင်းကရွှေကုန်းတိုင်းမြို့ပေါ်အနေမှာပောက်ကွဲမှုဖြစ်သွားခဲ့ပါတယ်။ပောက်ကွဲမှုကြောင့်သေဆုံးဒဏ်ရာရတာတွေမရှိဘူးလို့ဒေသခံတွေကပြောပါတယ်။အခင်းဖြစ်တဲ့နေရာကိုလက်နက်ကင်တပ်ဖွဲ့တွေရောက်လာပြီးပိတ်ဆို့စစ်ဆေးမှုတွေပြုလုပ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့မဆန်နိုင်တဲ့နေဖြစ်တဲ့ရန်ကုန်တိုင်းကုံမှုမြို့နယ်အတွင်းမှာတော့ကုံမှု PDF နဲ့စစ်ကောင်စီတပ်တို့တိုက်ပွဲဖြစ်သွားတာမှာစစ်သားတဦးသေပြီးတော့6ဦးဒဏ်ရာရကြောင်းဒေသခံတွေကပြောပါတယ်။အသေးပြောက်စီးရင်တော့တရားအတည်ပြုလို့မရသေးပါဘူး။စကိုင်းတိုင်းမင်းကြီးမြို့မှာတော့အော်တိုဘာလ9ရက်ဒီကနေ့မနေ့ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF အဖွဲ့တွေအကြတိုက်ပွဲဖြစ်သွားခဲ့တာမှာစစ်ကောင်စီဘက်က14ဦးသေဆုံးကြောင်း PDF ကပြောပါတယ်။ထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့တရားအတည်ပြုလို့မရပါဘူး။ဆီယနာသိမ်းမှုစန့်ကျင်ရေးဆန္ဒဖော်ထုတ်ပွဲတွေနေရာဒေသတချို့မှာကနေ့ထိဆက်ရှိနေလာမှာမန္တလေးမြို့မဟာအောင်မြေစုပေါင်းတပိတ်ဒီကနေ့လမ်းမပေါ်ထွက်ချစ်တဲ့ဆန္ဒပြခဲ့ပါတယ
်။
ကချင်ပြည်နယ်ဖားကမြို့ကဒီကနေ့ဆီယနာရှင်စန့်ကျင်ဆန္ဒပြပွဲမှာတော့ဒေသခံတွေထောင်ထဲချီပါဝင်ခဲ့ကြပါတယ်။အလားတူပဲစကိုင်းတိုင်းအတွင်းကမုံရွာ၊ကလေးမြို့၊ရင်းမပင်၊ရွှေဘိုစတဲ့ဒေသတွေမှာဆီယနာရှင်စန့်ကျင် NUG အမျိုးသားညီညွတ်ရေးအစိုးရထောက်ခံရေးဆန္ဒဖော်ထုတ်ပွဲတွေပြုလုပ်ခဲ့ကြပါတယ်ခင်ဗျာ
။ COVID-19 တတိယလိုင်းတန်းကိုရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာယောဂါပိုကူးဆက်သူနဲ့သေဆုံးသူအရေအတွက်အနှံ့ငယ်ရောကျသွားခဲ့ပေမဲ့ကူးဆက်သိမ်းဆုပ်မှုတွေကတော့အခုချိန်ထိရှိနေသေးပါစစ်ကောင်စီကျမ်းမာရေးဝန်ကြီးဌာနကဒီကနေ့ည၈နာရီမှာထုတ်ပြန်ခဲ့တဲ့စည်းရုံးအရလွန်ခဲ့တဲ့24နာရီတွင်တပ်ခွဲဆန်းသတ်မှုပေါင်း 18,928 ဦးကိုစစ်ဆေးခဲ့ရမှာ 1,394 ဦးမှာယောဂပိုကူးဆက်နေတာတွေ့ရှိရတဲ့အကြောင်းဖော်ပြထားပါတယ်ဒါပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသိမ်းဆုပ်သူ36ဦးရှိခဲ့တဲ့အကြောင်းဖော်ပြထားတာကြောင့်အခုချိန်ထိသိမ်းဆုပ်သူစုစုပေါင်း 18,034 ဦးရှိသွားပြီဖြစ်ပါတယ်ဒါပေမဲ့ COVID-19 တတိယလိုင်းတွေအမှန်တကယ်ယောဂါပိုကူးဆက်သူနဲ့သေဆုံးသူရေအတွက်ဟာကျန်းမာရေးဌာနကထုတ်ပြန်နေတာတဲ့အများကြီးပုံများနိုင်တဲ့အကြောင်းကျန်းမာရေးပညာရှင်တွေနဲ့ပရိသတ်ဖွဲ့စည်းတွေကပြောကြပါတယ်။ဂျွန်လကပိုင်းမှာစတင်ခဲ့တဲ့ COVID-19 တတိယလိုင်းကြောင့်ဇူလိုင်လအတွင်းကူးဆက်သေဆုံးမှုအများဆုံးဖြစ်ခဲ့ပြီးအခုချိန်မှာအဲ့ဒီကူးဆက်သေဆုံးမှုအရှိန်ရောကျလာနေပြီဖြစ်ပေမဲ့ပြည်သူလူထုအကြဒီယောဂါနဲ့ပတ်သက်လို့စိုးရိမ်ကြောက်ကြမှုတွေရှိနေဆဲဖြစ်ပါတယ်။မြန်မာနိုင်ငံကိုလာရောက်တဲ့ခီးသွွားတွေအပေါ်မှာပြည်ဝင်ခွင့်ယာယီကန့်သတ်ချက်အားလုံးကိုစက်တင်ဘာလ30ရက်နေ့ထိထုတ်ပြန်ထားတာကနေအောက်တိုဘာ31ရက်နေ့ထိတိုးမြှင့်သတ်မှတ်လိုက်တဲ့အကြောင်းစစ်ကောင်စီနိုင်ငံရေးဌာနကအောက်တိုဘာလ1ရက်နေ့ကထုတ်ပြန်ထားပါတယ်
။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယူ UNHCR ရဲ့အကူအညီနဲ့တနည်းလူ900ကိုကာကွယ်ဆေးထိုးဖို့ရည်ရွယ်ပြီးအင်ဒိုနီးရှားနိုင်ငံဟာဂျကာတာမြို့တော်ဒုက္ခသည်များကာကွယ်ဆေးထိုးရေးအစီအစဉ်ကိုကြာသပတေးနေ့ကတိုးချဲ့လိုက်ပါတယ်။ Sinopharm COVID-19 ကာကွယ်ဆေးပထမအလုံးကိုရရှိကြတဲ့ဒုက္ခသည်အများစုကအာဖဂန်နစ္စတန်နိုင်ငံကဖြစ်တယ်လို့ UNHCR ကပြောပါတယ်။ COVID ကကြီးမားတဲ့ပြဿနာဖြစ်တဲ့အတွက်ကျွန်တော်ကတော့ပြောပါတယ်လို့အာဖဂန်နစ္စတန်ကဒုက္ခသည်တူဖြစ်သူ Abdul Khayyam Muhammadi ကပြောပါတယ်။မပုံတင်ထားတဲ့ဒုက္ခသည်ပေါင်း 13,400 အနက် 2,400 ပဲကာကွယ်ဆေးအပြည့်ထိုးထားပြီးပါပြီလို့ UNHCR ရဲ့ကိုယ်စားလှယ် Anne May Mann ကပြောပါတယ်။ဘယ်တော့ဒုက္ခသည်အားလုံးကာကွယ်ဆေးအပြည့်ထိုးပြီးမလဲဆိုတဲ့အချိန်စရာကိုတော့ UNHCR ကမပြောပါဘူးခင်ဗျာ
။ VOA American Band ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိไฮโดรมีเตอร์31 kHz 9383ไฮโดรมีเตอร์32 kHz 9303ไฮโดรมีเตอร์51 kHz 5885รอบเองสนิทตินတွေမှာไฮไลมีเตอร์190 kHz 1509ก็เนี่ยเปาะทุ่ลื่นไปได้เลยရှင
်ยูเมกันตากันนี่จาตาประเด็นนี่ญาติประเด็นนี่ကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဥရောပတိုက်တွင်လူတက်မှုလုံခြံတပ်ဖြတ်ဖို့ကြံစည်မှုနှင့်ဖောက်ခွဲမှုတွေအပါအဝင်ရုရှားနိုင်ငံရဲ့တချို့လုံမှုတွေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့နေတိုးမှာမိတ်အဖွဲ့မှရှိနေတဲ့တန်တမာတချို့ကိုနေတိုးကပြည်နယ်လံပေးလိုက်ပြီးနေတိုးမှာရှိနေတဲ့ရုရှားလေလာသူအရေးအတွက်ကိုလည်းထက်ဝဲရွှတ်ချသွားမယ်လို့ဥရောပအရာရှိတွေကပြောပါတယ်ပြည်နယ်လံပေးခံရတဲ့ရုရှားတန်တမာတွေအနေနဲ့ Brussels မြို့ကနေဒီလကုန်မှနောက်ဆုံးထားထွက်ခွာပေးရမှာဖြစ်ပါတယ်နေတိုးဌာနချုပ်မှလက်ရှိလွတ်လပ်နေတဲ့ရုရှားတန်တမာနေရာနှစ်ခုကိုလည်းအစားထိုးခါတော့မှမဟုတ်ဘူးလို့နေတိုးအရာရှိတွေက VOE ကိုပြောပါတယ်ရုရှားတန်တမာရှိဦးကိုတရားဝင်အသိမှတ်ပြုလို့နေတိုးကပြန်ရုပ်တင်လိုက်တဲ့အပေါ်ရုရှားလွတ်တော်အမတ်တွေကချက်ချင်းဆိုသလို ပြစ်တင်ရှုံချလိုက်ကြပါတယ်ဒီသတင်းကိုတော့ဗြိတိန်အခြေစိုက် Sky သတင်းဌာနကဦးစွာကြေညာခဲ့တာပါရုရှားဘက်ကဒီကိစ္စကိုလည်းတုံ့ပြန်သွားမယ်လို့ရုရှားလွှတ်တော်အမတ်တွေကပြောပေမဲ့မော်စကိုမှာရှိနေတဲ့ဥရောပတန်တပန်တွေကိုတံပြန်ပြင်းနေတာပေးတာမျိုးဖြစ်ချင်မှဖြစ်မှာပါဒီကိစ္စနဲ့ပတ်သက်လို့ရုရှားနဲ့အနောက်နိုင်ငံတွေအကြဆက်ဆံရေးတွေပုံမဆိုးဝါးသွားစေနိုင်ပြီးအရင်စစ်အေးခေတုန်းကအခြေအနေမျိုးဆက်ရောက်သွားစေနိုင်ပါတယ်ခင်ဗျာ
ပြစ်တဲ့ထက်လွှတ်တော်အမတ်များကိုယ်စားလှယ်ဖွဲ့ခေါင်းဆောင်ကထိုင်းဝမ်ကိုနိုင်ငံအဖြစ်ခေါ်ဆိုလိုက်တဲ့အတွက်ငခုကလေးကဒီခီးစင်ကိုဝေဖန်ထားတဲ့တရုတ်နိုင်ငံဟာအမျက်ထွက်လာပွဲရှိပါတယ်။ယခင်ကာကွယ်ဝင်ကြီးအလိုင်းရစ်ချတ်ဒါ9ရက်ကြာခီးစင်ဖြစ်ပါရီမာရှိတဲ့တရုတ်တန်ရုံရဲ့သတိပေးချက်တွေကြားမှာထိုင်ပေကိုဗိုလ်ဒူးနေကရောက်လာခဲ့တာပါ။ပြစ်တဲ့နိုင်ငံကတရုတ်ကိုတရားဝင်အသိမှတ်ပြုထားပါတယ်။ထိုင်းဝမ်ကိုတရုတ်ကသူ့ရဲ့နယ်မြေအစိတ်ပိုင်းဖြစ်သဘောထားတာပါ။တရုတ်ပြင်သစ်ဆက်ဆံရေးနဲ့တရုတ်ရဲ့ပုံရိပ်ကိုဒီခီးစင်ကထိခိုက်စေလိမ့်မယ်လို့ပါရီမာရှိတဲ့တရုတ်တန်ရုံရဲ့အင်တာနက်စာမျက်နှာမှာသတိပေးထားခဲ့ပါတယ်။ဒီခီးစင်ကတရုတ်နိုင်ငံဒက်တိုင်ငံနဲ့ဆိုတဲ့မူကိုချိုးဖောက်အားရောက်ပြီးထိုင်ဝမ်ကလွတ်လပ်ရေးလှုပ်ရှားမှုအင်အားစုတွေကိုတလွဲ့အချက်ပေးလိုက်ရာရောက်တယ်လို့လည်းဆိုထားပါတယ်။ဒါပေမဲ့အထက်လွှတ်တော်မှရစ်ချတ်ဟာဖိအားတွေများနေပြီပဲမဆုံးမနစ်ပဲတတိယကြိမ်အဖြစ်ထိုင်ဝမ်ကိုရောက်ရှိလာတဲ့အတွက်ကျမတို့ကစိတ်လှုပ်ရှားဝမ်းသာပါတယ်လို့ထိုင်ဝမ်သမ္မတဆိုင်အင်းဝင်းကဆိုပါတယ်။
ဟောင်ကောင်ကျွန်းပေါ်ကဒီမိုကရေစီအရေးတောင်းဆိုဆန္ဒပြသူတွေကိုချိန်မုံပြီးတက်ကြွလှုပ်ရှားသူအများအပြားကိုလည်းဖမ်းဆီးထောင်ချပြီးတဲ့နောက်အာဏာပိုင်တွေကအရဖက်လူမှုအဖွဲ့အစည်းတွေကိုဖိနှိပ်ချိန်မုံမှုအခြေဥလဲလာနေပါပြီ။ဟောင်ကောင်မှာတင်းကျပ်ဖိနှိပ်ထားတဲ့ဥပဒေတွေပြန်ထုတ်ပြန်လိုက်ပြီးတဲ့နောက်ဟောင်ကောင်ကအထင်ကရလူမှုအဖွဲ့အစည်းအတော်များများဖြတ်သိမ်းနေကြပြီဖြစ်ပါတယ်2019ခုနှစ်တွင်အစိုးရဆန့်ကျင်ဆန္ဒပြမှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းခွဲထွက်ရေးအဖြတ်လုပ်ငန်းနဲ့နိုင်ငံခြားတပ်ဖွဲ့များနဲ့ပူးပေါင်းဆောင်ရွက်ခြင်းတို့ကိုဟန်တားထားတဲ့အမျိုးသားလူမျိုးရေးဆိုင်ရာဥပဒေကိုတရုတ်အစိုးရကထုတ်ပြန်ခဲ့ပါတယ်လမ်းမပေါ်ထွက်ဆန္ဒပြတာကိုတရုတ်အစိုးရကထိန်းချုပ်လိုက်ပြီးအစိုးရကိုဆန့်ကျင်တဲ့ပြောဆိုရေးသားမှုတွေကိုလည်းပိတ်ပင်တားမြစ်လိုက်တာကြောင့်ဟောင်ကောင်ကဒီမိုကရေစီအရေးလှုပ်ရှားမှုတွေဟာရပ်တန့်နေပါတယ်ခင်ဗျာ
ဒီနေ့အတွက်ဆာဘေနိုဘဆုကိုတန်ဇေးနီးယားနိုင်ငံကနေ UK နိုင်ငံမှာရွှေ့ပြောင်းနေထိုင်နေတဲ့ဆိုင်းဆာကြီးအဘဒူရာဇက်အနာကရရှိသွားပါတဲ့အခုလိုကြေညာလိုက်ပါတယ
် The Nobel Prize in Literature for 2021 is awarded to the novelist Abdul Razak
အငြိမ်းစားမြူမီတီဆိုင်းဆာကြီးဟာ University of Kent မှာသူကဆာဘေပါမောက္ခဖြစ်လုပ်ခဲ့တာပါအင်္ဂလိပ်နဲ့ကိုလိုနီခေတ်လွန်ဆာဘေဆိုင်းရာဘာသာရပ်ကိုသူကတင်ပြပါတယ်ဆိုင်ဆာဂျီကနာဟာအာဖရိကနဲ့ဥရောပတိုက်တွေရဲ့ယဉ်ကျေးမှုအမျိုးမျိုးမှာသူ့ဘဝကိုဒုက္ခနဲ့ဖြစ်ဖြတ်တန်းခဲ့ရတဲ့ဆိုင်ဆာဂျီလည်းဖြစ်ပါတယ်။တန်ဇေးနီးယားနိုင်ငံအိန္ဒိယသမုဒ္ဒရာထဲကဇန်ဇီဘာကျွန်းမှာမွေးဖွားခဲ့ပါတယ်။ဗြိတိရှ်ကိုလိုနီလက်အောက်ကနေ1963ခုနှစ်မှာလွတ်မြောက်လာပြီးတဲ့အခါမှာတော့တော်လိုင်းတရားနဲ့ကြုံလာရတဲ့ဆိုင်ဆာဂျီကနာတို့ရဲ့မျိုးနွယ်စုဟာအဖိနှိပ်ခံခဲ့ကြရတာပါ။အစုလိုက်အပြုံလိုက်တတ်ခတ်ပြီးတဲ့နောက်မှာတိုက်ပြည်ကထွက်ပြေးခဲ့ကြတာက UK ကိုရောက်သွားခဲ့တာဖြစ်ပါတယ်။
နောက်ဆုံးသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဥတ္တမောင်သန်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုကစပြီးတော့သတင်းဆောင်းပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့အာဆီယံနဲ့ဆိုင်တဲ့သတင်းကိုပြောပြပေးကြပါတယ်အာဆီယံ2ကိုယ်စားလှယ်ကမြန်မာနိုင်ငံသွားရောက်ပြီးတော့ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံဖို့တောင်းဆိုထားတယ်မှာမြန်မာနိုင်ငံရဲ့ပြဿနာဟာလူပုဂ္ဂိုလ်တဦးတယောက်ထဲနဲ့တွေ့ဆုံဆွေးနွေးအဖြစ်ရှာလို့ရတဲ့ပြဿနာမဟုတ်ဘူးလို့စစ်ကောင်စီကတုံ့ပြန်လိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်5ချက်အကောင့်ထဲမှာပေါ်သေးတဲ့အပေါ်အာဆီယံနိုင်ငံသားရေးဝန်ကြီးတချို့ကဝေဖန်နေသလိုမကြာခင်ကျင်းပမဲ့အာဆီယံထိပ်သီးစည်းဝေးပွဲကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့အထိဆွေးနွေးမှုတွေရှိနေပါတယ်။ဒါဟာအဖွဲ့ဝင်နိုင်ငံအချင်းချင်းအပေါ်ထားတဲ့အာဆီယံရဲ့မူပြောင်းလဲလာတယ်လို့မြင်နိုင်ပါသလား။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်နေတဲ့တပ်တနာတွေကိုဖြေရှင်းဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်အာဆီယံခေါင်းဆောင်တွေသဘောတူထားကြတဲ့ဘုံသဘောတူညီချက်5ချက်နဲ့ပတ်သက်ပြီးလက်တွေ့အကောင်အထည်မဖော်နိုင်သေးတဲ့ပေါ်အာဆီယံခေါင်းဆောင်တို့ချုပ်စိတ်ပြက်နေကြတာပါဒါကြောင့်အော်တိုဘာလ26ရက်နေ့ကနေ28ရက်နေ့ထိအွန်လိုင်းကနေကျင်းပမဲ့ထိပ်သီးအစည်းအဝေးကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့အထိဆွေးနွေးနေကြတယ်လို့လက်ရှိအာဆီယံလက်ကြောက်ကထဘူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့မြန်မာအရေးအာဆီယံအထူးတန်တမန်အာရီဝန်ယူဆော့ကပြောထားတာပါသူဟာမြန်မာနိုင်ငံသွားပြီးဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဖို့စစ်ကောင်စီကိုတောင်းဆိုထားပါတယ်ဒီကနေ့မှာတော့မြန်မာနိုင်ငံပြဿနာကိုလူပုဂ္ဂိုလ်တူတူယောက်ထင်းနဲ့တွေ့ဆုံဆွေးနွေးအဖြစ်ရှာလို့မရဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ပြောဆိုပါတယ်
ကျွန်တော်နိုင်ငံမှာဖြစ်နေတဲ့ပြဿနာတွေဟာဒီပုဂ္ဂိုလ်တူတူယောက်ဒီအဖွဲ့အစည်းတူယောက်ထင်းနဲ့ဖြေရှင်းလို့ဖြေရှင်းသွားတာမျိုးမရှိဘူးအဲ့တော့ကြာကြာဒီအရာတွေကို ဒီနိုင်ငံတော်ရဲ့အတိုင်းအမြန်ပုံကောင်ဒေါန်ဆန်းစုကြည်တယောက်ခဲနဲ့တွေးဆမှုကြဖြည့်ရှင်းပြီးလို့ဖြစ်နိုင်တယ်လို့ယုံကြည်ရင်အဲ့ယုံကြည်မှုဟာကျွန်တော်ပြောချင်တာမျက်ကန်းယုံကြည်မှုလို့ပဲကျွန်တော်ပြောချင်တယ်ဒါတွေကိုကျွန်တော်ပြောနေတာဒီအကြောင်းပဲပြောနေမှာမြန်မာနိုင်ငံသမိုင်းဆင်ဆက်ကိုကြည့်မြန်မာနိုင်ငံရဲ့ဖြည့်ရှင်းလာတဲ့ကိစ္စတွေကိုကြည့်ဒါတွေကိုအကန့်အသတ်နဲ့လူပုဂ္ဂိုလ်ပိုင်းဆိုင်ရာအကန့်အသတ်နဲ့လုပ်တယ်ဆိုတာကငယ်ပဲကျဉ်းချောင်းလုံးပါပါတီအစည်းအဝေးမှာကျွန်တော်သဘောတူညီချက်900ရှိခဲ့တယ်။အဲ900ကကျေကျေပြန့်အောင်ပါပြီးဖြစ်တယ
်။ဘူဂျုံမူကြီးမင်းအွန်လိုင်းကိုထိတ်တိအစည်းအဝေးမဖိတ်ဖို့အတိဆွေးနွေးနေတယ်လို့ဘူနန်ဒူရီယနိုင်ငံသားရဲ့ဝန်ကြီးကပြောခဲ့ပြီးတဲ့နောက်အခုလိုတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။ဒိုးတက်မှုမရှိရင်အာဆီယံထိတ်တိအစည်းအဝေးဘက်ကိုစစ်ကောင်စီအဝတ်အပါဝင်စေဖို့ခက်မယ်လို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကလည်းတင်းလာနေကထွတ်ထားမှရေးခဲ့ပါတယ်။တကယ်တော့အဖွဲ့ဝင်နိုင်ငံအချင်းချင်းအကြားဝင်မဆွေရေးမှုကိုလက်ကင်ထားတဲ့အာဆီယံကအခုလိုမျိုးထိတ်သည့်အစည်းအဝေးမဖိတ်တာမျိုးအထိအရင်ကမလုပ်ခဲ့ဘူးပါဘူးဒါကဘယ်လောက်ထူကြပါသလဲမြမမဟာဗျူဟာနဲ့မူဝါဒလိလာရေးအဖွဲ့ ISP ကညွှန်ကြားရေးမှူးဦးအောင်သူငိမ့်ကအခုလိုမြင်ပါတယ
်တော့အဲ့တော့အာဆီယံကသူ့ရဲ့ regional grouping ပေါ့ဗျာဒေသဆိုင်ရာအုပ်စုတစ်ခုရဲ့ဂုဏ်သိက္ခာရှိပါတယ်အဲ့တော့ဒီမြမပြည်အရေးကိုဝင်ရောက်မဆောင်ရွက်နိုင်ဘူးဆိုလို့ရှိရင်သူတို့ရဲ့ဟိုဂုဏ်သိက္ခာပါကြရတော့မယ်ပုံစံမျိုးဖြစ်လာတော့ပေါ့ဗျာဒါကလည်းတစ်ချက်ပါဆိုတော့နောက်တစ်ခုကကြတော့ဒီနိုင်ငံတကာဆက်ဆံရေးတွေမှာကြတော့ဟို policy of inaction လို့ခေါ်တာပေါ့ဗျာဘာမှမလုပ်ပဲနေရင်တော့သူအလိုလိုနေရင်တဲ့ဟိုကဘာရနေအောင်ပဲကိစ္စမျိုးဗျာတဘောဟိုအာဆီယံကိုယ်စားလှယ်ကိုလက်ခံတွေးလိုက်မယ်ပြန်သွားမယ်နောက်တစ်ခါထပ်လာမယ်ဒါဆိုရင်တော့မှမြန်မာအစိုးရဘက်ကအချိန်ဆွဲလို့ရသေးတယ်လीဆိုတော့အဲ့လိုရတဲ့အနေထားတော့မှမလုပ်ဘူးဆိုတဲ့အခါကြတော့ဟိုအာဆီယံဘက်ကဟိုတော်တော်လေးကိုခတ်တဲ့အနေထားမျိုးရှိတာပေါ့ဗျာအဲ့တော့နောက်ပဲဆုံးမှရောဒီလိုစဉ်းစားရတဲ့ဟာမျိုးတွေဖြစ်လာတာပေါ့နော
်မြန်မာနိုင်ငံပြည်ထောင်ပြည်ရှင်ရေးအတွက်အာဆီယံရဲ့အဖြေရှာချက်ကိုနိုင်ငံတကာကလည်းစောင့်ကြည့်နေတာမို့အာဆီယံဘက်ကအရင်အခြေအနေနဲ့မတူဘဲစောင့်ရွက်လာတာဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ
်ပြောချင်တာကတော့ကျွန်တော်မြင်တာအခုချိန်မှာဗျာဟိုအာဆီယံ envoy လာဖို့သိက္ခတ်နေတဲ့ကိစ္စမျိုးပေါ့နော်နောက်တစ်ခုကကျတော့ဘာဖြစ်လို့မညှိနှိုင်းရတာဒီလောက်ထိခက်နေသလဲဆိုတဲ့အနေထားတော့ကျွန်တော်သိချာမသိဘူးဒါပေမဲ့မဖြစ်သင့်ဘူးလို့တော့ကျွန်တော်ထင်တယ်ဗျာအခုအနေထားမှာအနောက်နိုင်ငံကြီးတွေကလက်ဆောင်ပြီးတော့အာဆီယံကိုမင်းရှိကလုပ်ပါဆိုပြီးတော့ခိုင်းနေတာလေ။ဆိုတော့အဲ့ဒီအနေထားမှာအာဆီယံကအသုံးမချတော့ဘူးဆိုလို့ရှိရင်အနောက်နိုင်ငံကြီးတွေကလက်ဆောင်နေလို့မရတော့ဘဲနဲ့ကိုယ်တိုင်ဝင်အရေးယူရမယ့်ဟာမျိုးတွေဖြစ်လာနိုင်တယ
်။ကုလသမဂ္ဂအမေရိကန်၊ဗြိတိန်၊ဥရောပသမဂ္ဂစတဲ့နိုင်ငံတကာကလည်းစစ်ကောင်စီခေါင်းဆောင်အပါအဝင်အာဆီယံခေါင်းဆောင်တွေသဘောတူထားတဲ့အချက်၅ချက်အတိုင်းအကောင့်တွေပေါ်ဆောင်ရည်ကိုစောင့်ကြည့်နေတယ်လို့အမည်ပြောနေတယ်လို့အာဆီယံအာရှဒေသတွင်းနိုင်ငံတွေနဲ့တွေ့ဆုံဆွေးနွေးကြတဲ့အခါမှာလည်းဘုံသဘောတူညီချက်၅ချက်အတိုင်းဆောင်ရွက်ဖို့တိုက်တွန်းနေကြပါတယ်ခင်ဗျာ
ကိုကျကျော်သိန်းပြောပြသွားတာပါအခုတစ်ခါတော့ခရီးအဖြစ်နဲ့လိုက်ခေါ်မြို့ဘက်ကတိုက်ပွဲသတင်းကိုပြောပြပေးတင်ပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားပြန်လည်တိုက်ခိုက်မှုတွေရှိထားတဲ့ခရီးအဖြစ်နဲ့လိုက်ခေါ်မြို့စင်မှာမနေ့အောက်တိုဘာ6ရက်နေ့ညကလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်စစ်တပ်နဲ့ဘဲအဖွဲ့ကြားတိုက်ပွဲဖြစ်ပွားတာလဲဆိုတာဒေသခံတွေမသိကြပါမိ့စစ်တပ်ရှိတဲ့နေရာဘက်ကနေပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေလိုက်ကော်မျိုးရက်ကွက်တချို့ပေါ်ကျခဲ့တဲ့အတွက်အရသာတခုတေဆုံးပြီးတော့ကလေးငယ်အပါဝင်10ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဒါအပြင်လက်နက်ကြီးကြီးကျလို့နေတချို့လည်းပျက်စီးခဲ့ပါတယ်ဒီအခြေအနေအပြည့်စုံကိုရန်ကုန်ကလာတဲ့သတင်းပေါ်အခြေခံပြီးတော့မှတ်များစွာအောင်ပြောပြပေးမှာဖြစ်ပါတယ်ဗျာ
အောက်တိုဘာ6ရက်ဗုဒ္ဓဟူးနေ့ညကလွိုက်ကော်မြို့အထွက်ရေနီကန်ဧက600နဲ့နမ်ဘော1ရက်ွက်ဖက်မှာည9နာရီကနေည9နာရီအထိပြစ်ခတ်တံတွေကြားရပေမဲ့ဘဲအဖွဲ့တွေကြားမှာတိုက်ပွဲဖြစ်တယ်ဆိုတာအတိအကျမသိဘူးလို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့စစ်တပ်ဘက်ကပြစ်လိုက်တဲ့လက်နက်ကြီးလက်နက်ငယ်တွေလူနေအိမ်ဘက်ကိုကြားတဲ့အတွေ့အရသာတူတည်ဆုံးခဲ့တဲ့အပြင်ကလေးငယ်အပါအဝင်10ဦးကြီးစားထိမှန်ဒဏ်ရာရခဲ့တယ်လို့အခုညီပေးခဲ့တဲ့ပရဟိတအတင်တာဝန်ရှိသူတူက VOE ကိုပြောပါတယ်။ထိခိုက်ဒဏ်ရာရသူတွေကိုဒီကနေ့မနေ့လိုက်ကော်စေယုံကြီးကိုပို့ဆောင်ပေးခဲ့တယ်လို့အခုညီပေးခဲ့တဲ့ပရဟိတအတင်တာဝန်ရှိသူကပြောပါတယ်
။အလုံးစုံ7ယောက်1ယောက်ကသေတယ်10ယောက်ကထိတယ်။ဘာစူးညံတာလဲသမီးလေးတဏှာမကောက်တင်နဲ့ကြာတော်ကြာတဲ့လက်နဲ့ကြီးတွေလက်နဲ့ကြီးတွေထူလိုက်ကြလဲတုံးတုံးပဲ။လက်နဲ့ကြီးတော့လက်နဲ့ငယ်တော့လက်နဲ့အလတ်ကောတောက်တောက်ပြစ်နေကြတာကျတူကလကောမျိုးတောင်ဘက်ကဖြစ်တာပေါ့။ဒီမျိုးအတွက်တောင်ဘက်ကတက်တီမှာဖြစ်တာပေါ့။တက်တီနဲ့အဲ့ဒီဘယ်သူနဲ့ဖြစ်လဲတော့မသိပါဘူး။သေဆုံးတဲ့လူကဒီလိုသူတို့828မှာမအိုက်ဘုံကြတာပေါ့ဗျ။အဲ့ဘုံစာစင်ထွက်လာပြီးတော့မှသူ့အိမ်နိုင်ရင်ပေါက်လည်းမသူ့တီသူကလေးလေးငါးနှစ်ရတယောက်ပါကြံခဲ့တာပေါ့။
စစ်တပ်ရှိတဲ့ဘက်ကပစ်လိုက်တဲ့လက်နက်ကြီးလက်နက်ငယ်တွေထိမှန်လို့ပြည်သူတွေရဲ့နေအိမ်တချို့လည်းပျက်စီးဆုံးရှုံးခဲ့တယ်လို့အကူအညီပေးခဲ့တဲ့နောက်မြို့ကန်တူက VOE ကိုပြောပါတယ်။
ဒ ကျွန်တော်တို့ကလည်းလူနာတွားခေါ်အခါကျတော့အဒီအိမ်ဟိုပျက်စီးမှုအတီးကြတော့ကျွန်တော်အလောက်ထီတော့မတရားဘူးနော်ဒီလမ်းပေါ်မှာတင်ထားတဲ့နေရာဆိုရင်တော့၄၅၀လုံးလောက်ထီတော့အိမ်ငယ်တွေရောအိမ်ကြီးတွေရောပေါ့နော်ထိကုန်နေပြအော်ဖြစ်တယ်ဖြစ်တယ်၃ပြင်၄ပြင်လောက်ရှိပြီဖြစ်တာဟုတ်ကဲ့အဖမကြီးပဲဖြစ်တာဗျ
မနေ့ညကပြခတ်မှုနဲ့ပတ်သက်ပြီးတော့ကရင်နီအမျိုးသားကာကွယ်ရေးတပ်ကရင်ဒီအက်ဖ်ကတော့သူတို့အဖွဲ့အစည်းတွေနဲ့တိုက်ပွဲဖြစ်တာမရှိသလိုဘဲအဖွဲ့နဲ့ဖြစ်တယ်ဆိုတာအတီးပြုမပြောနိုင်သေးဘူးလို့သတင်းပြန်ကြားရေးတာဝန်ရှိသူတူကဗီဗီကိုပြောပါတယ်။တိုက်ပွဲကကျွန်တော်တို့ခင်
ဒီပြခတ်မှုနဲ့ပတ်သက်ပြီးစစ်ကောင်စီကတစုံတရာထုတ်ပြန်တာမရှိသေးပါဘူး လွိုက်ကော်မြို့ရင်းနှီးကမ်းမှာစက်တင်ဘာ23ရက်နေ့ကလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့ကြီးချားမှအပြန်အလှန်ပြစ်ခတ်မှုတွေအတွင်းအရက်သားတအူးတနက်တန်ရာရခဲ့ပြီးနေအင်းဒီလည်းပျက်စီးခဲ့ပါတယ်ဒေသခံကာကွယ်ရေးတပ်တွေအဲ့ဒီဘက်မှာရှိနိုင်တဲ့အထင်နဲ့စစ်ကောင်စီတပ်ဖက်ကလက်နက်ကြီးလက်နက်ငယ်နဲ့မကြာခဏလှမ်းပစ်တာမျိုးရှိတယ်လို့လွိုက်ကော်ဒေသခံတွေကပြောပါတယ် လွိုက်ကော်မြို့နယ်ကုန်းသာရွာတဝိုက်မှာစက်တင်ဘာ29ရက်နေ့ကကယင်းနီပူပေါင်းတပ်တွေနဲ့စစ်ကောင်စီတပ်အကြားတိုက်ပွဲပြင်းထန်ခဲ့သလိုစက်တင်ဘာ30ရက်နေ့မှာလည်းတိုက်ပွဲပြင်းထန်ခဲ့ပါတယ်တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ကြေးရွာဘက်ကိုအဆက်မပြတ်ပစ်ခတ်လို့ကုန်းသာရွာကနေအိမ်10လုံးလောက်မီးလောင်ပျက်စီးသွားသလိုရွာ6ရွာထက်မနည်းအိုးအိမ်ဆွန့်ပြီးတော့တောတောင်နေ ကာလအမျိုးသားညီညွတ်ရေးအစိုးရကစက်တင်ဘာ9ရက်နေ့ကကြေညာခဲ့ပြီးနောက်ပိုင်းကရင်နီနယ်မှာတိုက်ပွဲတွေခက်ဆိတ်ဆိတ်ပြင်းထန်လာပြီးစစ်ကောင်စီတပ်တွေဘက်ကအင်အားတိုးဖြန့်ချထားတယ်လို့ဒေသခံတွေကပြောပါတယ်ရှင်
မမများသတင်းအောင်ပြပြသွားတာဖြစ်ပါတယ်။ကချင်ပြည်နယ်ဘက်ကတိုက်ပွဲအကြောင်းကိုပြောခင်မှာအခုတခါတော့သခိုင်းတိုင်းမင်းကင်းဘက်ကအခြေအနေကိုပြောပြခြင်းပါတယ်။စစ်အာတိုးမြင့်ထားတဲ့သခိုင်းတိုင်းမင်းကင်းမြို့နယ်မှာစစ်တပ်နဲ့မင်းကင်းဒေသခံကာကွယ်ရေး PDF အဖွဲ့တို့တိုက်ပွဲဖြစ်နေတာနှစ်ရက်ရှိနေပါပြီ။သခိုင်းတိုင်းတဲကပဲမြောင်မြို့နယ်ဘက်ကကြေးရွာတွေကိုလည်းစစ်တပ်ကဝင်ပြီးတော့ရှာဖွေတာတွေလုပ်နေပါတယ်။သခိုင်းတိုင်းဘက်ကအခြေအနေအပြည့်စုံကိုရန်ကုန်ကလာတဲ့သတင်းပေါ်မှာအခြေခံပြီးတော့ကိုငင်းချန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
စကိုင်းတိုင်းမင်းကင်းမြို့နယ်တဲကကျေးရွာတချို့ကိုစစ်တပ်ကဝန်ရှာပြီးတဲ့နောက်မနေ့ကအောက်တိုဘာ6ရက်နေ့နဲ့ဒီကနေ့9ရက်နေ့တို့မှာစစ်တပ်နဲ့မင်းကင်းဒေသခံကာကွယ်ရေးမင်းကင်း PDF အဖွဲ့တို့တိုက်ပွဲဖြစ်ခဲ့တယ်လို့မင်းကင်း PDF တာဝန်ရှိသူတို့ကပြောပါတယ
်မနေ့ကဖြစ်တာကကျွန်တော်တို့ဒီပြင်တော့ပဲဗျမနေ့ကကျွန်တော်တို့အနောက်တော့အုံမြဲဖို့ပြင်တော့ပေါ့အဲ့ဘက်ကရှိတဲ့ရွာ9ရွာကဒီအင်အားဖြည့်ပြီးတဆွဲနေတဲ့ကောင်တွေကအထက်ပြီးမှမှုရတယ်9ရွာတော်တော်လေးဖြစ်စီပြန်လာရတယ်အဲ့ရွာအဲ့ကောင်ဒီကောင်တွေကထပ်ပြီးနေလို့ရှင်းရို့ထပ်ပြီးအထွက်မှာတိုက်ပွဲဖြစ်တယ်ကျွန်တော်တို့ဘက်ကတော့ဒီရောက်ထိခိုက်ကြရတယ်သူတို့ဘက်ကဒီငေါ့ထဲမှာနေထိခိုက်ကြရရတယ်လို့သိရတယ်ကြောက်ခုကတော့မင်းကြီးမှလေးလေတမန်ကျွန်တော်ကတော့မင်းကြီးကျွန်တော်တောင်းမင်းတာပေါ့ဒီနောက်ပေါ်ကတော့မင်းတောင်းတယ်ဒီဘာသာဒီနတ်ချင်းကြီးတွေခေါ်ကြတယ်ပေါ်တိုက်တော့ဖြစ်တယ်လို့သိရတယ်ကိုပေါ်တော့ဂျပန်ရဲ့တွေ့မှာဘူးဒီဆက်ဆက်ဆာတွေကသူတို့ဒီနည်းလို့လည်းတော့အင်အားဒီပုံမှန်တဲ့ဒီဆာနီဘာလို့ပြင်းချင်တယ်လို့သိရတယ်ကိုရှိသေးမှုတွေကလည်းတော်တော်လေးများအရင်ကဆက်ပြီးတိုက်ပွဲတွေဖြစ်နေတယ်ပေါ့ဟိုကျွန်တော်တို့ဒီရတဲ့နောက်ကတော့ဒီကျွန်တော်တို့နည်းနည်းမှာခု PDF ပြေပို့ပြီးအားကောင်းလာတဲ့အတွက်ကျွန်တော်တို့အခြေကုတ်ထားတဲ့နေရာတွေကိုလည်းဒီချင်းလေးကနေသူတင်းနေထွက်နေတော့ပြီးရတယ်
စကိုင်းတိုင်းတွေကအဲ့ဒီဒေသတွေဘက်မှာစစ်တပ်နဲ့ဒေသခံမင်းကင်းကာကွယ်ရေးအဖွဲ့တွေကြားမကြာခဏပြစ်ခတ်တိုက်ခိုက်မှုတွေရှိနေပါတယ်။အဲ့ဒီဒေသဘက်မှာစက်တင်ဘာ16ရက်ထဲကစလို့ဖုန်းလိုက်တချို့ပြတ်တောက်နေပါတယ်။ဒါအပြင်စစ်အင်အားတိုးချဲ့တာလည်းတော်တော်များများတွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာ29ရက်နေ့ကလည်းကဏီနဲ့မင်းကင်းမှာစစ်တပ်ကပါလာတဲ့ဆက်လေကို PDF တပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်။စကိုင်းတိုင်းမြောင်မြို့နယ်တဲကကျေးရွာတွေကိုစစ်တပ်ကအခုရက်ပိုင်းအတွင်းဝင်ရောက်ရှာဖွေတာတွေလုပ်နေပါတယ်။မြောင်မြို့နယ်လေးမိုင်ပဲဝေးတဲ့မင်းတန်းရွာမှာဗုဒ္ဓဘုနေညံ့နေကစစ်ကောင်စီနဲ့နီးစပ်သူနှစ်ဦးအသက်ခံရပြီးတဲ့နောက်မှာမင်းတန်းရွာတဲကိုစစ်တပ်ကဝင်ရောက်ရှာဖွေပြီးနေအိမ်တချို့ကိုမီးရှို့ခဲ့တယ်လို့ဒေသခံတဦးကအခုလိုပြောပါတယ
်။မင်းတန်းရွာကိုတော့အိမ်သုံးလုံးမီးရှို့ပါတယ်။အဲ့ရွာမှာဒလန်ရှိတာပေါ့နော်။ဒလန်ရှိနေတဲ့ပတ်တူအဲဟိုဒလန်ရှင်းတဲ့မှာပါရုပ်ထင်းတဲ့အိမ်ကြီးကိုဝင်ပြီးတော့မိကျူတာတကယ်တော့အဲ့လိုလည်းမဟုတ်ဘူးကြီးအဲ့ အရှုခံရတဲ့အိမ်ရဒလန်ရှင်းလေးရဲမှလည်းမပါဘူးတာမန်ကြည့်သူပဲဆရာကြီးကသာရောတော်ပြီးတိတ်ဆောင်နေမှာအခုသူတို့အဲ့ရွာမှာပဲဒီနေ့ရက်ဆွဲမယ်လေညောင်ဘက်ကကြီးရွာရေဘက်ဝင်နေမွေးနေရတော့ဟိုနေ့ကမနေ့ရဆိုရင်ပေါတော့မွေတယ်တရထဲပဲပေါတော့တရမွေတယ်မွေးပြီးရင်နောက်ရက်ကျတော့မင်းနဲ့မွေတယ်မင်းနဲ့တရထဲပဲစစ်ပေါက်ပင်ညောင်ရဲ့စစ်ပဲစစ်ပေါက်ပင်ကိုတခါမွေတယ်
ညောင်မျိုးနယ်မှာလည်းအကြမ်းမဖက်အာနာဖီဆန်ရေး CDM လို့သူတွေလက်နက်ကင်တိုက်နေတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေရှိနိုင်တယ်လို့တန်တရားရှိတဲ့ကြေးရွာတွေကိုစစ်ကောင်စီတပ်တွေမကြာခဏဝင်ရောက်ရှာဖွေပြီးနယ်မြေရှင်းလင်းတာတွေလုပ်နေပါတယ်ခင်ဗျာ
ကိုငင်းညံပြောပြတော့တာပါအခုတစ်ခါတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုကြည့်အောင်ပါကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းလီဒိုလမ်းမပေါ်မှာဒီကနေ့အောက်တိုဘာ9ရက်မနက်ပိုင်းကစစ်တပ်စစ်ကြောင်းကိုကချင်လက်နက်ကင် KIA ကကြားဖြတ်တိုက်ခိုက်ခဲ့ပါတယ်ဒီလိုလမ်းမတစ်လျှောက်မှာစစ်တပ်နဲ့ KIA ကြားပြီးခဲ့တဲ့လကတဲ့ကတိုက်ပွဲတွေစတင်ခဲ့ပြီးတော့ဒီရက်ပိုင်းမှာတော့နေတိုင်းနေပါဖြစ်နေတာပါရန်ကုန်ကလာတဲ့ကချင်တိုက်ပွဲသတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးมาဖြစ်ပါတယ်ဗျာ
စတေမာလာဒုတိယဘက်ကစပြီးကချင်ပြည်နယ်တနိုင်းနဲ့ရှင်ဘွေရန်ကြားလီဒိုလမ်းမှာစစ်တပ်နဲ့ KIA ကြားတိုက်ပွဲတွေစဖြစ်ခဲ့ပြီးတဲ့နောက်လီဒိုလမ်းမတကြောမှာတိုက်ပွဲတွေခက်ဆစ်ဆစ်ဖြစ်လာနေတာပါဒီကနေ့အောက်တိုဘာ10ရက်မနေ့ပိုင်းကလည်းဖားကန်းမြို့နယ်ဝါရဇတ်ကြီးရွာနီးမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဒေသခံရွာသားတူက VOA ကိုပြောပါတယ
်ဝါရဇတ်ကြီးရွာအနောက်ဘက်ပေါ့ဒီကနေ့ကျုပ်ကြတာပေါ့နော်ကျုပ်ကြတာဝင်းချင်းပေါ့ခင်ဗျာဆုံးမဖြစ်ပြဖြစ်တော်တော့ဗျာဝါတပ်ပကကဒီမနေ့ပိုင်းသိနေရတယ်ခုနကချက်ချင်းဝါရရှိရလူတို့လည်းနဲ့ကြီးရောအတေးပေါ့အဲ့လိုဟာအပြာနန်ပန်ကြပေါ့တနားရောက်ပေါ့
တိုက်ပွဲဖြစ်တဲ့နေရာဟာကြီးရွာနဲ့အလံဝေးပြီးရွာသားတွေတွားကြည့်ဖို့ခက်ခဲတာကြောင့်အထီးကအသေးပြောက်တော့မသိရကြောင်းပြောပါတယ်။တခြားဒေသခံတူကတော့တနိုင်ဘက်ကိုရိတ်ခါပို့သွားတဲ့ရင်းနှလုံးကြုံရေးတပ်ဖွဲ့တွေအပြန်မှာ KIA ကကြားပြတ်မိုင်းခွဲတိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်။ဗိုလ်သူနေကလည်းတနိုင်မြို့နယ်တိန်ကောက်အနီးမှာလည်းအလားတူတိုက်ခတ်ခဲ့ကြောင်းပြောပါတယ်။ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဒီကနေ့တိုက်ပွဲသတင်းကိုမရသေးကြောင်းနဲ့လီဒိုလမ်းမှာစစ်တပ်ဘက်ကစီးရေလှှရှားမှုတွေရှိတာကြောင့်နေ့တိုင်းလိုလိုတိုက်ပွဲတွေဖြစ်နိုင်ကြောင်းပြောပါတယ
်။ကျောင်းရစီမှာမတည့်တည့်ဘူးအထက်တော့ဖြစ်မှာပါအမေဘာမှပြည်သူဘုံတရင်ကြီးတက်တာမရှိသေးပါဘူး။အဲခုတမောကတော့အဲ့ဒီလီဒူလန်တက်ပါတော့နေတိုက်တို့ဖြစ်ပါတယ်။ဟိုဒီကောင်ဖြစ်တဲ့ကလည်းတို့ကကြီးခါပူတာတွေရှိတယ်။နောက်တို့ကတပ်ပဝန်ကြီးမှာဒီလုံကြုံလေးလုပ်ရှားမှုတွေရှိတယ်။အဲ့တော့ကြောင်းတိုက်ပွဲတွေတော့နေတိုက်တွေဖြစ်တာရှိပါတယ်။ဒါမှဒီမှမပြန်ထလာလို့
ဒီကနေ့တိုက်ပွဲဖြစ်တဲ့တရုတ်တရားအနီးမှာဒီလတရက်နေ့ညနေပိုင်းကလည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်။အဲ့ဒီတိုက်ပွဲတွေအတွင်းလက်နက်ကြီးကြီးတွေဝါရဇွတ်ရွာအတွင်းကြားရောက်ပောက်ကွဲရတာကြောင့်လူနှစ်ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကလည်းဗမော်ခရိုင်မိုးမောင်းမြို့နယ်အတွင်းမှာစစ်ရင်တန်းကို KIA ကမိုင်းခွဲတိုက်ခိုက်တာတွေရှိခဲ့ပါတယ်။အခုလိုကချင်ပြည်နယ်မှာစစ်တပ်နဲ့ KIA ကြားတိုက်ပွဲတွေဖြစ်နေသလိုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကျူကုတ်ပန်ဆိုင်နဲ့မုံကိုဘက်မှာလည်း MNDAA ကိုဝန်တပ်ဖွဲ့နဲ့ပြီးခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲတွေရှိခဲ့ပါတယ်။မွန်ကိုဒေသဘက်မှာတော့ဒီအပိုင်းတိုက်ပွဲတွေပြန်ကြီးနေပေမဲ့စစ်တပ်ဘက်ကအင်အားတိုးချစ်တာတွေရှိနေတယ်လို့ဒေသခံတူကပြောပါတယ်
။ဒီမှာဖြစ်တာအော်တိုဘာ၂ရက်နေ့ဖြစ်တာတမျိုးလုံးဖြစ်တာအဲ့ဒီအဲ့ဒီမွန်ကိုကြော်ပါပဲဗျာ။တောင်းလုံးအောက်ပဲမှာဒီနေ့တည်းကတော့နည်းနည်းငြင်းနေကြအောင်တန်ကြာဘူးဒီနေ့ဆိုက
ြ။ MDA ပြန်ကြားရေးဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာတော့ဒီလ၃ရက်နေ့ကနေ၅ရက်နေ့အတွင်းတိုက်ပွဲ၅နေရာဖြစ်ပွားခဲ့ကြောင်းအော်တိုဘာ၃ရက်နေ့ကကိုကန်ရှင်ထန်ဒေသပေါပေါရွာ၄ရက်နေ့မှာမုံကိုဒေသလုံလောက်လန်းရွာနဲ့၅ရက်နေ့မှာတော့ကိုကန်မုံကိုနဲ့သိန်းတီဒေသတွေမှာတိုက်ပွဲ၃ကြိမ်ဖြစ်ခဲ့ကြောင်းဖော်ပြထားပါတယ်။အော်တိုဘာ၃ရက်နေ့ကစပြီးတော့၅လကြာစစ်ရေးလှုပ်ရှားမှုတွေရထားမဲ့ကြောင်းစစ်ကောင်စီကစက်တင်ဘာလ၂၉ရက်နေ့မှာကြီးညာခဲ့ပေမဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေရှိနေတယ်လို့စကိုင်းတိုင်းတွင်းမှာလည်းတိုက်ပွဲတွေနေစဉ်ဆိုလိုဖြစ်နေပါတယ်ခင်ဗျာ။
ကချင်ပြည်နယ်ဖားကန့်ဒေသကလီဒိုလမ်းမကြီးပေါ်မှာ KIA နဲ့စစ်ကောင်စီတပ်တွေဒီနေ့တိုက်ပွဲဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတော့ကိုအောင်မြတ်သူပြောပြသွားတာဖြစ်ပါတယ်။ VOA ကနေခြားတော်ရင်းနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။မကြာခင်မှာတော့အဖက်စင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။တို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆာရီမှာ application ရယူနိုင်ပါတယ်เนาะ View American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် View ကနေ6တရီးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို9နိုင်ကနေ10နိုင်ထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်စီစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီထဲမှာတော့ကြာတော်ရည်နေ့ညတိုင်းတင်ဆက်ပေးနေကြဥအောင်ခင်ရဲ့မြမကြီးသုံးသက်ချက်အပတ်စဉ်ကျမကြီးကဏ္ဍနဲ့တိုင်းရင်းသတင်းလောကအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်ဒီကမှအရင်ဆုံးတော့ဥအောင်ခင်ရဲ့မြမကြီးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်မြမနိုင်ငံမှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့များပေမဲ့စီးလုံးညီညွတ်မှုမရှိတဲ့အတွက်စစ်အာဏာရှင်စနစ်သက်ဆိုးရှင်နေပုံကိုဥအောင်ခင်ကသုံးသက်ထားပြီးတော့ကိုညာဝဲအောင်ကကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ
အာနာဖိန်တက်ရဲ့တိုက်ခိုက်မှုကိုတွန်းလှန်မှုအတွက်တပီလုံးမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေဖွဲ့စည်းပြီးလက်တုံပြန်ကြပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းရှိတဲ့ပြည်နယ်တွေမှာလည်း PDF ပြည်သူ့ကာကွယ်ရေးတပ်တွေဖွဲ့စည်းပါတယ်အနာသိန်းတက်ကိုဘုံရန်သူအဖြစ်ပြစ်မှတ်ထားတဲ့လက်နက်ကိုင်အဖွဲ့တွေပူးပေါင်းလာလိမ့်မယ်လို့မျှော်လင့်ကြပါတယ်။ရှမ်းပြည်နယ်က PDF ပြည်သူ့ကာကွယ်ရေးတပ်တွေပူးပေါင်းပြီးရှမ်းပြည်သွေးစည်းညီညွတ်ရေးတပ်ပေါင်းစုကိုတီထောင်လိုက်ကြောင်းစက်တင်ဘာလ4ရက်နေ့ကကြေညာပါတယ်။စစ်အာဏာမသိမ်းမီဇန်နဝါရီလအစောပိုင်းမှာ NLD ပါတီဟာအမျိုးသားညီညွတ်ရေးအစိုးရဖွဲ့ဖို့ရည်ရွယ်ပြီးတိုင်းရင်းသား48ပါတီနဲ့ဒွေဆောင်ဆွေးနွေးဖို့စီစဉ်နေတော့မှာစစ်တပ်ကအာဏာသိမ်းလိုက်တာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေများသလိုစစ်တပ်ကလည်းတိုင်းရင်းသားအုပ်စုတွေထဲမှာအမြဲတမ်းအကွဲအပြဲဖြစ်နေအောင်လုံလွန်ဆန်းရှိတာတွေ့ရပါတယ်။လက်ရှိ CDF လှုပ်ရှားမှုပြည်သူ့စန့်ကျင်မှုနဲ့တက်တွင်းပူကံမှုဟာအရင်နဲ့မတူတမူထူးခြားပေမဲ့တိုင်းရင်းသားတပ်ဖွဲ့တွေထဲမှာတော့အခြေအနေပြောင်းလဲတာမျိုးတိတ်မရှိသေးသလိုဖြစ်နေပါတယ်။
NCA တနင်္ဂနွေလုံးဆိုင်ရာအပြည့်ရစာချုပ်ကိုလက်မှတ်ထိုးထားတဲ့တပ်ဖွဲ့10ဖွဲ့ထဲမှာသဘောထားအမျိုးမျိုးကွဲလွဲနေုံရပါတယ် NCA အဖွဲ့ဝင်တွေပုံမှန်ကျင်းပတဲ့ online ဆွေးနွေးပွဲတွေမှာ NUG အစိုးရကိုဝန်ရံပံ့ပိုးမယ်လို့ကြေညာတာမျိုးတွေရှိသလိုအာဏာသိမ်းစစ်ကောင်စီနဲ့တွဲဆုံဆွေးနွေးတဲ့အဖွဲ့တွေလည်းရှိနေပါတယ်ဥပမာ DKBA ကရင်အဖွဲ့နဲ့ကရင်ညီညာရေးကောင်စီအဖွဲ့ဟာနေပြည်တော်ကိုတွားရောက်ဆွေးနွေးပေမဲ့ GNU ကရင်အဖွဲ့ရဲ့လက်အောက်ခံတပ်အချို့ဟာ NUG ကိုထိတိရရောက်ကူညီနေပါတယ် NCA အပြည့်ရဆယ်ဘွဲတဲမှာ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပထမဦးဆုံးပူးပေါင်းဆောင်ရွက်သူဟာ CNF ချင်းအမျိုးသားတပ်ဦးဖြစ်ပါတယ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဆိုတဲ့ SSC တောင်ပိုင်းတပ်ဖွဲ့ကတော့ SSC မြောက်ပိုင်းတပ်ဖွဲ့ကိုတိုက်ဖို့သာစိတ်ဝင်စားနေပုံရပါတယ်အချို့ကလည်းအပြည့်ရစာချုပ်ပြည့်ပြည့်သွားပြီလို့ဆိုပါတယ်
NCA အပြည့်ရစာချုပ်နဲ့ပတ်သက်ပြီးအဖွဲ့အမျိုးမျိုးအမည်အမျိုးမျိုးရှိကြတာမို့အငင်းပွားစရာဖြစ်နေပါတယ်။ကရင်နဲ့ရှမ်းပြည်နယ်မှာအဖွဲ့အစည်းနဲ့အဖွဲ့ဝဲတွေအမျိုးမျိုးပေါ်ပေါက်လာတာကိုကြည့်ရင်ဘုံရန်သူကိုရင်ဆိုင်ရမှာအခက်အခဲအများကြီးရှိတာတွေ့ရပါတယ်။တပ်မတော်ဟာတိုင်းရင်းသားစီးလုံးရေးညီညွတ်မှုကိုဖြိုခွဲရမှာအတွေ့အကြုံရှိတဲ့အဖွဲ့အစည်းဖြစ်ပါတယ်။ကေနူအဖွဲ့ကြီးတဲကနေအဖွဲ့လူတွေခွဲထွက်အောင်လုပ်နိုင်တဲ့အစီအလာရှိပါတယ်။ကေနူကခွဲထွက်တဲ့ DKBA ခရင်ဗုဒ္ဓဘာသာတပ်ကိုနေကြားဆောင်တပ် BGF အဖြစ်အသွင်ပြောင်းနိုင်တာတတ်မတော်ပါ။တော်လိုင်းရင်တတန်ရင့်လေလေအဖွဲ့ခွဲတွေများလာလေလေပြုတ်လာပါတယ်
။ခရင်ပြည်နယ်မှာတတ်မတော်လက်အောက်ခံ BGF တပ်73ခုရှိတဲ့အနေနဲ့12ခုက DKBA တပ်ဖွဲ့တွေဖြစ်နေပြီးပြည်ညင်းညာရေးကောင်စီမှာကျိုင်းစိတ်ကြီးအခြေဆိုင်တပ်ဖွဲ့တစ်ခုသာရှိပါတယ်။လိုင်းဝဲဖအံဖာပွန်မြဝတီနဲ့ကွန်ကရစ်မှာ DKBA တစ်ဖြစ်လဲနေကြားဆောင်တပ်တွေအခြေဆိုင်ပါတယ်။ရှမ်းပြည်နယ်မှာတော့နေကြားဆောင်တပ်က5တပ်ရှိပြီးပြည်သူ့စစ်42ဖွဲ့ကျော်ရှိပါတယ်။အချင်းပြည်နယ်မှာ KIA ကခွဲထွက်တဲ့ NDAK အဖွဲ့ကနေဖွဲ့စည်းထားတဲ့နေကြားဆောင်တပ်3တပ်ရှိပါတယ်။ပြည်အားပြည်နယ်မှာလည်းကရင်နီတပ်မကြီးကနေခွဲထွက်တဲ့နေကြားဆောင်တပ်3ခုရှိပါတယ်။အပြည့်ရတပ်ဖွဲ့ကြီးတွေကိုနေကြားဆောင်တပ်အဖြစ်အသွင်မပြောင်းနိုင်ပေမဲ့အဖွဲ့ခွဲတွေကိုတပ်မတော်ကလက်အောက်ခံဘဝရောက်အောင်လုပ်နိုင်ခဲ့တာတွေ့ရပါတယ်
။ဗိုလ်ချုပ်နေဝင်ကြီးစိုးတဲ့မဆလာဆိုရှယ်လစ်ခေတ်ကလည်း တိုင်းတော်လက်နဲ့ကိုင်းနေစုဝေးတဲ့အသင်းအဖွဲ့တွေရှိပါတယ်။ကချင်၊ကရင်၊ကယန်း၊ကရင်နီ၊လာဟုပလောင်ပအုပ်၊ရှမ်းချင်းမွန်ဝတိုင်းရင်သာ၁၁ဖွဲ့ပါဝင်တဲ့မဒတာအမျိုးသားဒီမိုကရေစီတပ်ဦးကို1985မှာတည်ထောင်ပါလေ1984အရေးတော်ပုံကိုစစ်တပ်ကဖြိုခွဲပြီးမကြမီမဒတာနဲ့ကျောင်းသားအဖွဲ့ရဟန်းပြိုအဖွဲ့များပြည်ပရောက်မြန်မာအဖွဲ့စတဲ့အဖွဲ့အစည်းအမျိုးမျိုးစုပေါင်းပြီးတော့ DAB လို့ခေါ်တဲ့မြန်မာဒီမိုကရေစီမဟာမိတ်တပ်ပေါင်းစုကိုထိုင်းမြန်မာနယ်စပ်မှာတည်ထောင်ပါလေရည်ချက်ကတော့နဝတအစိုးရကိုဖြုတ်ချဖို့ပါပဲ1989ဒီဇင်ဘာလမှာစစ်အစိုးရနဲ့အိုးစားကွဲသွားတဲ့ဘုံဘူးကြီးစိတ်မြဦးဆောင်တဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ပေါ်ထွက်လာပါသေးတယ်1992မှာလက်နက်ကင်တွေကိုနိုင်ငံရေးပါတီတည်ထောင်ခွင့်နဲ့စီးပွားရေးလှုပ်ခွင့်ပေးလိုက်တာကိုတိုင်းရင်းသားအဖွဲ့ကိုဘွဲ့ကလက်ခံလိုက်တဲ့အခါစစ်အစိုးရရဲ့နိုင်ငံရေးကစားကွက်ထွဲကိုဝင်ကကြတဲ့အဖြစ်ကိုရောက်သွားပါတယ်ပြည်သူ့ပါတီ NLD ကသာစစ်အာဏာရှင်စနစ်ညှိကုံချုပ်စီမှမှုဒလို့မဖြစ်အောင်အာဏာသိမ်းတာပါပဲ။ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာအာဏာသိမ်းတပ်ကိုဘုံရန်သူအဖြစ်သတ်မှတ်ပြီးတစည်းတစ်လုံးနဲ့လှုပ်ရှားရေးမှာမပြတ်မသားဖြစ်နေတာတွေ့ရပါတယ်ခင်ဗျာ
။ကုအောင်ခင်ပတ်စင်တင်ဆက်တဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။တိုင်းရင်းသတင်းလောက်အစီအစဉ်ကိုမတင်ဆက်ခင်မှာအပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ပြီးအိပ်မရတာဖြည်းဖြောင်းနည်းကိုပြောပြထားပါတယ်။ COVID-19 ကာယရောဂါဖြစ်ပြီးမှဒီအိပ်မရတာအတွက်ဖြည်းဖြောင်းနည်းတွေရှိပေမဲ့အကျိုးဆက်ကိုလည်းသတိပြုမိဖို့ကျန်းမာရေးပညာရှင်တွေကထောက်ပြလိုက်ပါတယ်။ဖြည်းဖြောင်းနည်းတွေကတော့ပုံမှန်မဟုတ်တဲ့အပြောင်းလဲကိုလက်ခံလိုက်ဖို့နဲ့တကယ်မဟုတ်တဲ့အတွေးအမှားတွေကိုပြန်ပြောင်းယူဖို့ဖြစ်ပါတယ်။ဘယ်လိုအကျိုးဆက်တွေရောရှိနေပါလဲ။ဒီကြောင့်ကိုတော့ Australia အခြေစိုက်စိတ်ကျန်းမာရေးအထူးကသမားတော်ကြီးနဲ့မြန်မာစေးတက္ကသိုလ်တွေရဲ့ဂုဏ်သုဆောင်ပါမောက္ခဒေါက်တာ Raymond တင့်ဝေကိုကိုမင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
Okay အထူးကဆရာဝန်ကြီးဒေါက်တာ Raymond တင့်ဝေခင်ဗျာ COVID ဖြစ်ပြီးအိပ်မရတာကိုဖြစ်ပုံနဲ့ဒီကုသပုံအကြောင်းပြောပြီးမှာနောက်ထပ်အဓိကဖြေပြောင်းနိုင်တာတွေကိုဆက်ပြောပြပေးပါလားဆရာရင
် Human contact ပေါ့နော်လူနဲ့ထိပ်တွေ့ဖို့ကကို့မှာလည်းပဲ COVID ဖြစ်ပြီးဆိုတော့တချို့တွေကလည်းလက်မရှိတယ်အင်မတန်ကူးစက်တာလွယ်တဲ့လူဆိုတော့ကို့အများကျင်သွားမလားရှောင်သွားမလားအဲ့ဒီစိုးရိမ်မှုကလည်းရှိသေးတယ်တကယ်လည်းလက်တွေ့မှာလည်းပဲလူတွေကတယောက်တော့မတွေ့ကြဘူးပေါ့နော်အဲ့ဒီအထံကလည်းခံရတယ်ပေါ့နော်အဓိကတော့ဘာလို့ဆိုအဲ့ဒါလေးကိုနားလည်ပြီးပို့နည်းနည်းနားလည်တဲ့ခါကျလို့ရှိရင်adjust ပြန်လုပ်လို့ရတယ်ခင်ဗျာဒါမျိုးကဒါဖြစ်တယ်ဆိုတော့ဒီယောဂနဲ့ဒီအချိန်မှာဒါ normal ပဲလीလူတိုင်းဖြစ်မှာပဲအဲ့ဒါကိုသိသွားပြီဆိုအဲ့ဒါကိုကြော်တော့ကဖြတ်သားရမယ်ဆိုရင်ကိုအဲ့ဒါကို accept လုပ်လိုက်တာပေါ့ဒီအချိန်ဒီကို
လက်ခံလိုက်ကြပါဆရာနော
်လက်ခံလိုက် accept ကိုခေါ်တယ် accept လုပ်လို့ရှိရင်ဘယ်တော့ပဲ painful ဖြစ်တဲ့ဟာဖြစ်ဖြစ်ကိုနားကျင်တယ်နားတော့ပဲကို react လုပ်လို့ရှိရင်အာနားတယ်ပူပူဆိုးတာလေနားတာကတော့ဒီရတော့နားနေရင်ဒါနားတာပဲစက်တော့ဒါတာလုပ်လို့ရတယ်နားတော့လက်ခံတော့ပါပဲတချိန်ကျတော့ပျောက်သွားမယ်ဆိုပြလက်ခံလိုက်ခြင်းအားဖြင့်ကိုယ်မှာပူပန်တော့ကကကျော့သွားတယ်အဲ့တော့ acceptance therapy လို့ခေါ်တာပေါ့နော
်ဟုတ်ကဲ့နောက်ရောဒီဖြေပြောင်းနိုင်တာ
cognitive therapy ဆိုတာကိုယ်စိတ်မှာရှိတဲ့တွေးတာခေါ်တာကိုပြန်ပြောင်းပြတာပေါ့ကျွန်တော်ဒီမှာတော့ psychologist တွေပါတယ်လွယ်လွယ်ကူရတဲ့နေရာမှာဆိုလို့ရှိရင်တော့ cognitive behavior therapy ဆိုတော့လုပ်တယ်အကြမ်းပြပြောမယ်ဆိုလို့ရှိရင်ကိုယ့်ရဲ့အတွေးခေါ်မှားယွင်းတဲ့ဟာတွေရှိတယ်ဥပမာ automatically သိတာတွေးတာပေါ့လေဒါဖြစ်လို့ဆိုတော့ငါတို့လူတွေကတော့ရှောင်တော့မှာပဲအမှန်ကတကယ်ရှောင်ခြင်းမှရှောင်တယ်လေတကယ်ကိုစိတ်ထဲမှာကသူတို့ငါရှောင်တော့မှာပဲလို့စဉ်းစားမိလိုက်တာတပြိုင်တည်းကိုကစိတ်ကြပါသွားတယ်။အဲ့ဒီအတွေးလေးကိုပြန်ပြီးတော့ပြင်ပေးတာပေါ့လေ။ကိုကလည်းကိုသတိချက်ပြီးတော့ပြန်တွေးရမယ်။တကယ်ရောရှောင်တဲ့လူရှိသလား။မလာနိုင်ဘူးလို့ပြောတဲ့လူရှိသလား။သူကလာဖို့ကြိုးစားနေတာ။အခွင့်အရေးရလာမှာပဲ။ဒီလူတွေကငါ့ကိုအရင်တော့ကချစ်တော့မယ်။အဲ့လိုအတွေးလေးပြန်ဝင်တာတပြိုင်တည်းကိုရဲ့ strength ကပိုများလာတယ်။အဲ့ဒါ cognitive re-challenge လို့ခေါ်တယ်။အဲ့ဒီ cognitive re-challenge တို့ချင်းအပြင်ကိုခံစားချက်ကလည်းပြောင်းလာတယ်။ကိုယ့်ရဲ့ behavior လည်းကြောင်းလာတယ်အဲ့ဒါကို cognitive behavior therapy လို့ခေါ်ပါတယ်
ဟုတ်ကဲ့ကိုယ့်ရဲ့ဒီပြုမှုလှုပ်ရှားမှုတွေကြောင်းလာတာပါဆရာနော
်ဟုတ်ကဲ့ပြန်ပြောတဲ့ခါကျတော့ psychologist တွေရှိပါတယ်သူတို့လုပ်ပေးတယ်လေမိတ်ဆွေပုံစံရတယ်အဲ့ဘက်ကိုနည်းနည်းလေးအားဆက်ပြီးတော့ပြောပြလို့ရတယ်ကိုယ့်နဲ့ကိုယ်လည်းကိုယ့်အတွေးကိုကိုပြန်ပြီးကြောင်းလို့ရတယ်ပေါ့နော်ဒါလို့ဖြစ်ပြီးတော့ဒီအတွေးကတော့ negative ဖြစ်တယ
်အဆိုးမြင်လာတာပါဆရာနော
်ဟုတ်ကဲ့အဲ့ဒါအဆိုးမြင်တဲ့ဟာဒီအတွေးကြောင့်ကိုကအဲ့ထက်မှကိုကမျောပါပါတယ်အဲ့ဒါကိုပြန်ပြီးတွန်းလှန်ပြီးတော့အဆိုးမြင်တဲ့ဟာဒီပြန်ထွက်လာအောင် positivity ရအောင်ကောင်းမဲ့အချက်လေးတွေကိုယ့်အနေကိုပြန်ပြီးချင်းစားတယ်။မိသားစုကလည်းအဲ့ဒီကနေပြီးတော့ပတ်ပိုးပေးဖို့လိုပါတယ်
။ဟုတ်ကဲ့ဆရာ။နောက်ထပ်ရောဒီစိတ်အပြောင်းလဲလုပ်ဖို့လိုတာ
။နောက်တစ်ခုက အဲ့ cognitive behavior therapy လို့ရင်းနေတကယ်ကြီးကျယ်တဲ့ PTSD ဆိုပြီး trauma ကြီးอ่ะကိုမကြောက်နိုင်ဘူးဆိုတော့ဒါကိုပဲကြောက်လန့်ပြီးတော့အဲ့တခုသူ့ရဲ့လက္ခဏာတခုက flashback လို့ခေါ်တယ်ဆိုတာကိုခံစားရတဲ့တေလူမျိုးဘာဖြစ်တဲ့အတွေ့အကြုံကြီးကကြီးမားလုံးအကြီးရောကိုခေါင်းထဲကအစိတ်ပုံရိပ်ကမထွက်တော့ဘူးတခါကြတော့သူကအပြန်ပြန်တလဲလဲပြန်ပြန်လာတယ်ဥပမာဆိုတော့ကိုဖြစ်တဲ့ချိန်တုန်းကအဆေးဝင်ပြေးတယ်အထက်လည်းဝင်လို့မရဘူးအဒုက္ခပဲဒီချိန်မှာတော့အောက်ဆီဂျင်လည်းမရှိတော့ဂျာမျက်သေတော့မလားပေါ့နော်အဲအဲ့လိုအတွေ့ရ6ချောင်းဟာကြီးကိုမကြံ့နေတယ်နေကောင်းနေပြီးဖြစ်ပေါ်ကြလဲပဲအပြန်ပြန်တလဲလဲကိုပုံရိပ်ပြန်လာတတ်တယ်နောက်တစ်ခါ trauma ရဲ့အဓိပ္ပာယ်က time space ဆိုတာမရှိဘူးခင်ဗျလုံခဲ့တဲ့6ပတ်ကဖြစ်နေတဲ့ဇာတ်လမ်းလေအခုက6ပတ်ကြာသွားပြီနေကောင်းတာလည်းနှစ်ပတ်သုံးပတ်တော့ရှိနေပြီဆိုအဲ့ဒီတက်လာဟိုခုနဖြစ်ခဲ့တာဟာကြီးကကိုနပတ်သက်တော့ဒါပေမဲ့အဲ့ trauma ပုံရိပ်ပြန်ဝင်တဲ့ခါမှာ time space မဖြစ်တော့အခုခံစားလို့ခံစားရတယ်အဲ့ဒါလေးသိဖို့လိုတယ်အဲ့ဒီဟာကိုပြန်ပြီးတွန်းလာဘူးကကိုကပြန်ပြီးတတိတရားပြထားရမှာပေါ့လေကိုကဖြစ်ခဲ့တယ်ကတော့ဟုတ်တယ်တကယ်ကိုသိလို့ကဖြစ်ခဲ့တယ်ဆရာဝန်နဲ့ကြည့်သူကြောင့်ကုသမှုဘယ်လိုခံလို့မိတ်ဆွေပုံစံကဘယ်လိုလုပ်ပြီးလို့အောက်ဆီဂျင်ကဘယ်လိုရလို့ငါပြန်ကောင်းသွားပြီအဲ့ဒါဟိုအချိန်လုံးကနေအခုချိန်မတူတော့ဘူးဆိုတော့ကိုကလည်းကိုပြန်တတိပေးရမယ်အဲ့လိုကိုဗစ်ဖြစ်လို့ trauma ရပါတယ်ဆိုပါတော့အဲ့ trauma ကိုကြေကြေအောင်လုပ်တာကအခုချိန်မှာလုပ်တာအကောင်းဆုံးပဲပြန်နေကောင်းလာတဲ့ချိန်မှာကိုမိတ်ဆွေကိုပြောပြတာလို့တချို့ကလည်းထင်တယ်လေဒါကိုဒီမှာသွားပြောရင်ဒီမှာလည်းအနောက်ဆက်ဖြစ်နေတယ်နံပါတ်1နံပါတ်2ကပြောချင်တဲ့စိတ်လည်းမရှိဘူးရှက်တာကြောက်တာလည်းရှိတာပေါ့အဲနားထောင်တဲ့လူကလည်းမမေးရဘူးမေးလိုက်ရင်ပြန်ပို့ဆိုးသွားမလားပေါ့ပို့ရခံစားသွားမလားအဲ့ဟာမှကျွန်တော်လူတွေကိုလည်းနားလေသဘောပေါက်စေချင်တယ်ဒါလေးကိုထိထိသိသိနဲ့ပြောနေတဲ့အနေထားဖြစ်အောင်ဖန်တီးပြရမှာနော်ဒါကျွန်တော်တို့ psychotherapy နည်းပဲကောင်ဆယ်လင်းတော့ရင်အဲ့လိုလုပ်လိုက်ရရှင်အဲ့ချိန်မှာကြီးကျက်သွားတယ်အဲ့ဒီမှာကြီးကျက်သွားရင်နောက်ပိုင်းသူကနောက်ကမလိုက်တော့ဘူးပေါ့နော်အဲ့တော့အဲ့ဒါဒီမရှိဘူးဆိုတော့ကိုယ့်ရဲ့ကိုယ်သတိတရားရှိပြီးတော့သတိချက်ပြီးတော့အဲ့ဒီတုန်းကဖြစ်ခဲ့တဲ့ဥစ္စာကအဲ့ဒီတုန်းကတော့ဖြစ်ခဲ့တာပဲအခုအချိန်က I'm out of the wood ပေါ့နော်ငါအပြေထွက်လာပြီအခုအချိန်ကပြန်ဒီကောင်းမှုကအကျိုးစားတော့မယ်ကိုယ်ကလည်းမပတ်သက်ပြီးကိုယ့်မှာရှိတဲ့စိတ်ကိုတိုင်းကြပြီးတော့ဖွဲထုတ်လိုက်တာ
ဟုတ်ကဲ့စိတ်ကိုဒီကပြစ်စုပ်ပန်ကိုရအောင်လက်ရှိအချိန်ကိုရအောင်ပြန်ဆွဲယူတာပါဆရာနော
်ဟုတ်အဲ့ဒါအပြစ်စုပ်ပန်နဲ့လက်ရှိဆိုအမှန်ပါပဲအဲ့ဒါကိုကျွန်တော်တို့နောက်အင်းနေစကားနဲ့ပြောရင် mindfulness ဆိုခေါ်တာပေါ့ကျွန်တော်တရားကျင့်တယ်လို့ဆိုကောင်းအောင်သိပါတယ်ပြစ်စုပ်ပန်ကိုပရိချက်ပြီးတော့အခုဖြစ်နေတာပေါ့လေဟိုနောက်ကဖြစ်ကြတာလည်းမဆိုင်တော့ဘူးရှေ့ဖြစ်မှလည်းကိုယ်ကစိုးရိမ်နေတာသူကအများသောဖြစ်သူက anticipatory anxiety ဆိုတာခဏကောင်းပြီမဲ့လက်ချာကြီးမှတ်တာအသက်ရှိမှကြက်လာဦးမလားဆိုကြောက်တာပေါ့အဲ့တော့အဲ့ဒါကိုကိုယ်ကဖြတ်လိုက်ပြောခဏဟာကိုလည်းအာရုံစိုက်တာဘူး mindfulness လို့ခေါ်တယ်အဲ့ဒီနည်းလေးတွေသုံးလို့ရှင်တော့ anxiety နည်းနည်းကျော်သွားမယ်အိတ်တာသက်သာလာမယ
်ဟုတ်ကဲ့နောက်ရောအရေးပါတာ
အဲ့လိုကိုဗစ်မှာအိတ်မပြောတဲ့လူတွေကအိတ်တာအင်မတန်အရေးကြီးတဲ့စိတ်ပဲကိုအိတ်ရေးပြတ်ပြီဆိုရင်စိတ်ကကျလာတယ်မုကကျလာတယ်ကျိုးဆိုလို့ဆိုမူတာ irritable ဖြစ်လာတယ် anger outburst တွေကစိတ်ကြဆိုးတာဖြစ်တာလေအဲ့ဒါမူနဲ့အဲ့လိုဆက်သွယ်နေတယ်အိတ်တာနဲ့တချို့ကြတော့လေငကူကအခံရှိတယ်တော့ကြီးကျယ်တဲ့ကိုဗစ်လိုဟာရဲ့ impact ကြီးကျယ်တဲ့အတွက်ကြောင့်ခန္ဓာကိုယ်ပျက်စီးသည့်အထိခြောက်ခြားသွားတယ်ဆိုရင်အဲ့ဒီဟာကြောင့်ပဲ depression ဆိုတဲ့စိတ်ကြယောဂကြီးကစပြီးဝင်လာတယ်ခင်ဗျအဲ့ဒါ clinical depression ယောဂဖြစ်တယ်ပေါ့လေ thermal depression ကတော့စိတ်ညစ်တာကတော့ reactive depression ခုက counseling တော့ရင်ပါရင်းတယ်နော်နောက်လည်းအချိန်တိုင်းဆိုတော့ပြန်ကောင်းလာတယ်ဒါပေမဲ့တချို့အခံရှိတဲ့လူကအဲ့ဒီ on top of it စိတ်ဓာတ်ကျတဲ့ယောဂကြီး major depression ဆိုတော့ဝင်သွားတယ်အဲ့ဒါကိုလည်းသတိချဖို့လိုပါတယ်။ဘာလို့ major depression ဖြစ်သွားပြီဆိုလို့ရှိရင်အစာမစားနိုင်ဘူး weight တွေကျလာမယ်ခုနဖြစ်တာတည်းပို့ပြီးတော့ဆိုးသွားတာပေါ့နော်ဟိုအတွေးခေါ်တွေပါလာမယ် negative ဖြစ်လာမယ်လူနဲ့မတွေ့ကြတော့ဘူးအဲ့ဒီကနေအရှိအဟုန်နဲ့သူကပို့ပြီးတော့ဆိုးလာပြီးတော့တချို့ဆိုရင်ဒီဘောကနေတော့မထူးတော့ပါဘူးနောက်ထပ်ပေါ်ရှာတော့ပြီဆိုပြီးတော့ suicide thought တွေပေါ်လာရင်ရှိအဲ့ဒီ suicide thought ကိုကျွန်တော်မကာကွယ်နိုင်ဘူးဆိုရင်ကိုယ့်ဘက်ကိုလှုပ်ချတာအဖြစ်ဖြစ်နိုင်တယ်အဲ့တော့ depression ဆိုတဲ့စိတ်ဓာတ်ကျတဲ့ယောဂကြီးကကုသလို့ရတဲ့ယောဂဖြစ်တယ်သူကသိဖို့ကဘယ်ချိန်မှတာဖြစ်နေပြီဆိုတော့တက်ကြောနေသူကသိဖို့လိုတယ်ကိုယ့်အနေကိုလည်းကိုယ်ကသတိချဖို့လိုတယ်ဖြစ်ရင်ခုန antidepressant ဆေးတွေကို A4 လောက်တည်းပဲနည်းနည်းပေးတဲ့ဆေးကိုပဲ effective ဖြစ်အောင်လိုအပ်တယ်လို့ပေါ့လေဆရာဝေကပေးတတ်တယ်ပေါ့နော်6လလောက်7လလောက်တော့အဲ့ဒါဆို depression ကာကွယ်လို့ရတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဘာစင်ဂျမအီကနာကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ကြာသပတေးနေ့ညပိုင်းအတွက်နောက်ဆုံးအပတ်စဉ်ကနာတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင် FEBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
။မ
မင်္ဂလာပါရှင်ကျွန်မကအမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်မှာစစ်ကောင်စီတပ်စခန်းတွေကိုချင်းလူထုကာကွယ်ရေးတပ်နဲ့ချင်းမျိုးသားတပ်မတော်ပူးပေါင်းတပ်တို့ကနေဇက်တိုက်သိမ်းပိုက်နေပါတယ်။ရှမ်းပြည်မှာတော့ရှမ်းလက်နက်ကင်တပ်နှစ်ခုကအချင်းချင်းတိုက်ခိုက်လို့ရွယ်လင်ခရိုင်ကကြေးလက်ရွာသားတဦးကြီးထိမှန်သေဆုံးပြီးတော့ရွာသူရွာသားထောင်ခန်းလောက်ကနေရက်ကနေဆုတ်ခွာနေရပါတယ်။
ကျမကနန်းဟောင်းမှာရှင်တရင်တွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ချန္တလန်မြို့ဝန်သူရွာကစစ်ကောင်စီတပ်စခန်းတစ်ခုကိုချင်းပြည်သူ့ကာကွယ်ရေးအဖွဲ့ CDF ဆိုဖယ်နဲ့ချင်းအမျိုးသားတပ် CNA တို့ပူးပေါင်းအဖွဲ့ကသိမ်းပိုက်ပြီးမိရှို့ဖျက်ဆီးခဲ့ပါတယ်အော်တိုဘာလ3ရက်နေ့ကသိမ်းပိုက်ပြီးမိရှို့လိုက်တာလို့ CDF ဆိုဖယ်ကတရင်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီတပ်စခန်းဟာချန္တလန်မြို့ကနေ45မိုင်လောက်ဝေးပါတယ်အဲ့ဒီတပ်စခန်းမှာရှိတဲ့စစ်ကောင်စီတပ်သားတွေကိုတော့စက်တင်ဘာလ30ရနေမနေ့ပိုင်းကရဟတ်ရင်နဲ့လာရောက်ခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်စက်တင်ဘာလ17ရက်နေ့တုန်းကလည်းချင်းပြည်နယ်ထန်တလန်မြို့နယ်အိန္ဒိယမြန်မာနယ်စပ်လုံလဲကျေးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းကိုချင်းအမျိုးသားတပ်မတော် CNA CDF ပူးပေါင်းတပ်ကသိမ်းပိုက်လိုက်ပြီးအဲ့ဒီစခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီတပ်သား12ဦးသေဆုံးခဲ့တယ်လို့လည်း CDF ကထုတ်ပြန်ထားပါတယ်
ကရင်ပြည်နယ်လိုင်းပွဲမြို့နယ်ကျေးရွာတချို့မှာရဲရွာလုံးခြုံရဲအတွက်ဒေတာခံတွေစစ်တင်တန်းတက်ဖို့ကရင်ပြည်နယ်နယ်ခြားစောင့်တက် PGF ကရွာသူရွာသားတွေကိုလိုက်လံဖိအားပေးနေပါတယ်။အောက်တိုဘာလ4ရက်နေ့ကစစ်တင်တန်းတက်ဖို့လိုင်းပွဲမြို့နယ်မှာရှိတဲ့ကြုံပကိုကော့ဆွန်ပေါင်းအုံနှပင်နဲ့အနိနာကျေးရွာချို့ဒေတာခံတွေကို PGF တပ်ရင်းအမှတ်13-11ကနေဆင့်ဆိုခဲ့တာပါ။စစ်တင်တန်းတက်ဖို့ PGF ကနေစီယုံပြောဆိုတာရှိပေမဲ့တက်ရောက်တဲ့သူမရှိတာကြောင့်မဲနိုင်စနစ်နဲ့လုပ်ဖို့မှတ်ပုံတင်မရှိသေးတဲ့လူတွေအနေနဲ့လည်းမှတ်ပုံတင်လုပ်ပြီးလိလတ်နေတဲ့ကျေးရွာအုပ်ချုပ်ရေးမှူးနေရာမှာဝင်ရောက်ရွေးခံဖို့ PGF ဘက်ကပြောဆိုတာတွေလည်းရှိပါတယ်။
ရခိုင်ပြည်မောင်တော်မြို့နယ်မြောက်ပိုင်းကကျေးရွာတချို့ကိုအရက်ဘီယာကော်ဖီမစ်နဲ့ဓာတ်မြေဩဇာအပါအဝင်အဝတ်အထည်သဲယိုခွင့်တွေကိုမြန်မာနယ်ခြားစောင့်တပ်ဖွဲ့ကကန့်တက်လိုက်ပါတယ်စက်တင်ဘာလနောက်ပိုင်းကစပြီးကနေ့အထိကန့်တက်ထားတာပါအခုလိုကန့်တက်ခံနေရတဲ့ကျေးရွာတွေကတော့တစ်တုံနာခွားစုံတောင်ပြူနတ်တာတောင်နဲ့ကျိန်ချောင်းစတဲ့ကျေးရွာတွေအပါအဝင်ကျေးရွာပေါင်း40ခန်းရှိပြီးစက်တင်ဘာလကတည်းကကန့်တက်နေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီလိုကန့်တက်ထားတာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုမတင်ဖို့စီလိုလို့ကန့်တတ်တာလို့အာဏာပိုင်တွေကဆိုပေမဲ့ AA ကိုမထောက်ပံ့နိုင်အောင်ကန့်တတ်တာလည်းဖြစ်နိုင်တယ်လို့နိုင်ငံရေးအကဲခတ်တွေပြောဆိုပါတယ်အဓိကအခက်ခဲနဲ့ရင်ဆိုင်နေကြရတာကတော့မောင်တော်ဒေသခံတွေပဲဖြစ်တယ်လို့လည်းသိရပါတယ
်မွန်ပြည်နယ်မြို့တုံမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဂျေးရွာဥက္ကရာအိုးဝင်းခေါ်အဝင်းကိုဖမ်းဖို့သူ့ရဲ့သားနဲ့စနီးကိုများခေါ်ပြီးအာဏာတိုင်စစ်တပ်ကဖမ်းဆီးလိုက်ပါတယ်အောက်တိုဘာလ4ရက်နေ့ကစနီးနဲ့သားနှစ်ဦးကထောက်ခံစာလာလို့စဉ်ကြီးရွာအာနာပိုင်ရဲစစ်တပ်တို့ကဖမ်းဆီးလိုက်တာပါအဲ့ဒီကနေသူ့ရဲ့သားနဲ့စနီးကိုဖုံးခေါ်စေပြီးအိမ်ပြန်ရောက်စင် NLD ပါတီရဲ့ဤပတော်ကြီးရွာဥက္ကရာဦးဝင်းကိုရဲနဲ့စစ်သားတို့ကစောင့်ကြိုဖမ်းဆီးလိုက်တာဖြစ်ပါတယ်စစ်ကောင်စီရွေးချယ်ခန့်အပ်ထားတဲ့ဤပတော်ကြီးရွာအုပ်ချုပ်ရေးမှူးနိုင်မန်းကိုပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကလှုပ်ကြံတပ်ဖြတ်ခံလိုက်ရတဲ့အမှုမှာဦးဝင်းပါဝင်ပတ်တည်းမှုရှိတယ်ဆိုတဲ့ဆုဆွဲချက်ကြောင့်အဲ့ဒီကလေးကဦးဝင်းမိသားစုတောထဲမှာပုန်းရှောင်လာရတာအခုဖမ်းဆီးခံရတဲ့အချိန်ထိပါပဲ
။ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်မိုင်းကင်မြို့နယ်အတွင်းမှာ RCSS နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင် SSPP တို့ကြားတိုက်ပွဲကြောင့်ရွာသား၄ဦးလက်နက်ကြီးကြီးစထိမှန်ဒဏ်ရာရခဲ့ပြီးတဦးသေဆုံးခဲ့ပါတယ်။အော်တိုဘားလ၄ရက်နေ့ညနေပိုင်းကတိုက်ပွဲဖြစ်ပွားခဲ့ကြရမှာပန်ကေတုအုပ်စုကုန်းပေါင်းရွာထဲကိုလက်နက်ကြီးကျခဲ့တာဖြစ်ပါတယ်။တိုက်ပွဲကြောင့်ရွာသား၈ရာကျော်နေရက်ကနေညတွင်းချင်းစွန့်ခွာကြရပြီးကြီစထိမှန်ဒဏ်ရာရတဲ့စိုက်လွေနဲ့ဇနီးသားသမီးတွေကိုတော့ပရဟိတအဖွဲ့ကမိုင်းကင်စေယုံကိုပို့ဆောင်ဈေးကုပေးခဲ့ပါတယ်။ဒဏ်ရာပြင်းထန်တဲ့အသက်30နှစ်အရွယ်စိုက်လွေကတော့အော်တိုဘားလ5ရက်နေ့မှာမိုင်းကင်စေယုံမှာပဲတိတ်ဆုံးသွားခဲ့ပါတယ်။လက်ရှိမှာတော့တိုက်ပွဲကြောင့်နေရက်ကနေစွန့်ခွာတိတ်ဆောင်ခဲ့ရတဲ့မိုင်းကင်မြို့နယ်ထဲကရွာသား3000လောက်ရှိတယ်လို့စစ်ဆောင်ကူညီပေးနေတဲ့အလူရှင်အဖွဲ့တွေစီကသိရပါတယ်။
ပကိုးတိုင်းညောင်လေးပင်ခရိုင်တွင်ကကျေးရွာအုပ်စုတစ်ခုကိုလူငယ်အယောက်30စီပေးဖို့စစ်ကောင်စီတပ်ကဆင့်ဆိုနေတယ်လို့ညောင်လေးပင်ခရိုင်ကဒေတာခန့်တွေနဲ့ KNU ဘက်ကပြောပါတယ်ပကိုးတိုင်းညောင်လေးပင်ခရိုင်ရှိရွှေကျင်မုံမြုတ်နယ်အတွင်းကကျေးရွာအုပ်စုတွေမှာရှိတဲ့ဒေတာခန့်လူငယ်တွေကိုပေးဖို့စစ်ကောင်စီဘက်ကပြောဆိုလာတယ်လို့ဒေတာခန့်တွေကပြောပါတယ်ညောင်လေးပင်ခရိုင်ရှိဒေတာခန့်ကင်လူမှုအဖွဲ့အစည်းတာဝန်ရှိသူတို့ကမုံဒေတာနတ်တန်ကွင်းအုပ်စုနဲ့ရွှေကျင်ဘက်ချမ်းကလည်းတောင်းဆိုမှုရှိနေတယ်လို့ပြောပါတယ်တပင်စက်တင်ဘာလတုန်းကလည်းစောတိမြို့နယ်ကအင်းကြိုက်ထမင်းယုံ ော်ဖလာနဲ့တရာချိုးကျေးရွာအုပ်စုထဲဝင်ရောက်ပြီးကျေးရွာအုပ်စုတစ်ခုလူအယောက်30ပေးဖို့မပေးရင်လိုက်လံဖမ်းယူမယ်လို့လည်းရွာသူရွာသားတွေကိုချင်းချောက်တဲ့အကြောင်း KNU ဘက်ကထုတ်ပြန်ထားပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မြောက်ဦးခရိုင်ကြောက်တော်မြို့နယ်ကရွာသား18ဦးပျောက်ဆုံးပြီးလူနေအိမ်130ကျော်မိရှုခံခဲ့ရတဲ့တင်းမကြီးရွာသားတွေနေရက်ပြန်နိုင်ဖို့အစိုးရကိုအကူအညီတောင်းခံခဲ့ပေမဲ့တစုံတရာတုံ့ပြန်မှုမရှိတဲ့အတွက်အခုအချိန်ထိနေရက်မပြန်နိုင်သေးပါဘူး။သူတို့နေရက်ပြန်ဖို့ဘယ်လိုမျိုးအခက်အခဲတွေရှိနေသလဲဆိုတာကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
တောင်မကြီးရွာသူအမျိုးသမီးတူကသူတို့ရွာမပြန်နိုင်တဲ့အခက်အခဲတွေကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်။
ပြန်ဖို့အခက်ခဲကတောင်တွေပတ်ပတ်လည်မှာတတ်မတော်စစ်တပ်တွေရှိနေလို့ကျမတို့မပြန်ဖြစ်ဘူး။ပြန်သွားရင်လည်းအိမ်တွေနေရာတွေမရှိဘူး။စာဝတ်နေရေးအတွက်လည်းများစွာအခက်ခဲရှိပါတယ်
။2020ခုနှစ်မဲလကကြောက်တော်မြို့နယ်တောင်မကြီးရွာနေပဲဝန်းကျင်မှာရခိုင်တပ်တော်အေအေနဲ့တိုက်ပွဲတွေဖြစ်ပေါ်တဲ့အတော့ရွာလုံးကျွဲထွက်ပြခဲ့ရပြီးတဲ့နောက်နေအိမ်တရာကျော်မိချုပ်ခံထားရသလိုရန်နဲ့ရှိတဲ့လူနေအိမ်တွေလည်းဖျက်ဆီးခံခဲ့ရတာပါ။ပြည်နယ်တာဝန်ရှိသူတွေကိုနေရက်ပြန်နိုင်ဖို့တော့နေအိမ်တွေဆောက်ပေးဖို့အနည်းအနာကစိုက်တက်တွေကိုဖေပေးဖို့နဲ့စိုက်တက်ကဖန်စီသွားပြီးပျောက်ဆုံးနေတဲ့ကြေးရွာသား16ဦးတော့မိသားစုတွေကိုကျင်းနဲ့အောင်လုပ်ပေးဖို့အပအဝင်အခြား၅ချက်ကိုလွန်ခဲ့တဲ့ AB လကစာရဲတောက်ဆိုခဲ့ကြပါတယ်။ပြည်နယ်တာဝန်ရှိသူတွေကိုနေရက်ပြန်နိုင်ဖို့တော့စာရဲတံပြတောက်ဆိုထားတာ၃ကြိမ်ရှိပြီဖြစ်ပေမဲ့အကြောင်းအမျိုးမျိုးပြနေတယ်လို့တောင်မကျောက်ဆရာတော်ကအခုလိုမိန့်ပါတယ်
။တို့စာတင်ထားတာ၃ကြိမ်ရှိပြီ။ကိုရှင်ကြီးကိုသူတို့ကဆောက်ပေးမယ်ဆောက်ပေးမယ်ဆော့ပြီးဆော့ဒီမှာဘယ်လည်းရဲမှာဆော့ပေးမယ်ပေါ့အဲ့လိုမျိုးတိုက်တာကိုဒီလိုကဖြစ်စီရှင်တယ်ဟိုဟာလို့လို့ဒီဟာလို့လို့ကိုနာပါရဲ့ပေါ့အကြောင်းပြဝေးကြီးထိုးရတာဆက်စစ်ရှိတယ်အားအကြောင်းပြအဲ့လိုမဟုတ်ဘူးဒီလူတို့ကအရေးကြီးဆုံးပဲ
စေတနာရှင်တို့ရဲ့လူငွေတွေနဲ့ကျန်နေတဲ့အဆောက်အဦတွေကိုမပြားစီရအောင်ထိမ့်သိမ့်နေရပြီးရွာသားတွေပြန်ဖို့တော့အဓိကအတားအဆီးတွေကိုလည်းဆရာတော်ကအခုလိုစာမိန့်ပါတယ
်အခက်ခဲတော့အဓိကနံပါတ်1ပါလဲဆိုတော့မိုက်အန်တွေရှိတယ်မိုက်အန်တွေကိုဥစ္စာတော့တောက်တယ်ဒီရွာသားတွေရွာပြန်သွားလို့ရှိရင်ပေါ့တော့တောင်းလို့သွားရရမှာဟန်ခဲဥငယ်တော့မသွားပြီးတော့လုံးလုံးပြန်မှာလေးလေးလုံးပြန်မှာဒီပါလုံးပြန်မှာပေါ့အဲ့လိုမျိုးပါလဲရှိတယ်ဒါပေမဲ့ဟိုကတက်မတော်နေတော့မှာပေါ့သူတို့တက်ဆန်းနေရှိနေဆိုတော့လူတို့ဒီလူတွေဖမ်းမလားဆင်းမလားဖမ်းမလားအဲ့လိုမျိုးကိုလည်းကြောက်စိတ်တွေကလွှမ်းမိုးနေတယ်
ရခိုင်ပြည်နယ်မှာရခိုင်တပ်တော်အေအေနဲ့မြန်မာအစိုးရစိုက်တိုက်တို့အကြောင်းနှစ်နိုင်ကြာဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်သူစိတ်နှက်ရှိပြီးနေရက်ဆက်ခွာခဲ့ကြရပါတယ်။လက်ရှိအချိန်မှာတိုက်ပွဲတွေမရှိတော့တဲ့အတွက်တချို့တော့နေရက်ပြန်သွားကြပြီဖြစ်ပေမဲ့နေရက်မပြန်နိုင်သေးဘဲထောင်နဲ့ရှိတဲ့ပြည်သူတွေဟာစိုက်ပိတ်ရှောက်စခန်းတွေမှာရှိနေစစ်ဖြစ်ပါတယ်
။ဆက်ပြီးတော့85နှစ်ပြည့်တော်မဲ့လာမယ့်စင်ရတုပြည်တော်စုနှစ်ကိုကြိုဆိုလိုက်တာဖြစ်တယ်လို့ကိုဗစ်ကပ်ရောဂါထိန်းချုပ်နိုင်ဖို့နဲ့ထာဝရငြိမ်းချမ်းရေးရရှိစေရေးငင်းကြီးလုပ်ငန်းစဉ်တွေကိုတိုးမြင့်ဆောင်ရွက်နိုင်ဖို့အတွက်အပြည့်ရသက်တမ်း၅လကြာထပ်မံတိုးလိုက်တာလို့စစ်ကောင်စီရဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကစက်တမလနောက်ပိုင်းကထုတ်ပြန်လိုက်တဲ့အပေါ်ငင်းကြီးဖြစ်စင်မှာပါဝင်တဲ့သူတွေတိုင်းသားခေါင်းဆောင်တွေကဘလို့မြင်ပါသလဲမိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ
်အခုလို့ပြည့်ရဆိုင်ကြီးကြီးညာတာဟာစစ်တပ်ကခဏခဏလှုပ်ပြတင်တာဖြစ်ပြီးဘာမှထူးမလာဘူးလို့KNU ကရင်မျိုးသားစီယုံပြောခွေရဘဒိုစောတော်နီကအခုလိုပြပါတယ်
။ဒါကြီးကသူကခဏခဏလုံတဲ့ကိစ္စပဲနောက်ပြီးတော့ဘာမှလည်းအသေးပဲဖြစ်ပါဘူး။ဘာဖြစ်လဲဆိုတော့ပြစ်ခတ်ရသေးရတာကျွန်တော်တို့ကမဟုတ်တခြားဖွဲ့နဲ့အတူတူပဲလုပ်တာပဲ။နောက်ပြီးတော့ပြစ်ခတ်ရသေးဒီနေ့လုပ်တယ်ဒီနေ့ပဲကျွန်တော်တို့ဒီမှာဝင်တော့ထားလိုက်ရတယ်။ဒါဘယ်လိုရှင်လို့ရမလဲ
။အပြစ်အခတ်ရသေးရလုပ်တယ်ဆိုတာကောင်းတဲ့လက္ခဏာပဲလို့ဆိုရပေမဲ့ပြဿနာတွေရဲ့အခြေခံကြောင်းရင်းကိုမဖြေရှင်းနိုင်မင်းနဲ့ငင်းချမ်းရေးအစ်မှန်ရဖို့ဆိုတာမလွယ်ဘူးလို့ GMC ဖွဲ့ဝင်မှာပါဝင်ခဲ့မှုတဲ့ပြည်သူပါတီဥက္ကဋ္ဌဦးကုကိုကြီးကအခုလိုဆိုပါတယ
်ဟုတ်အဖြစ်ကရစဲကြီးလုပ်တယ်ဆိုတာရေဘူးရတော့ဒါကောင်းတဲ့လက္ခဏာပေါ့သို့တော့တကယ်ဒီပြဿနာကြီးရဲ့အကြောင်းရင်းပေါ့နော်ဟိုအခြေခံတွေကိုမဖြေရှင်းနိုင်ရဲနဲ့ကတော့ဟိုငြိမ်းချမ်းရေးအစ်စ်မှန်ကိုရဖို့ဆိုတာမလွယ်ဘူးလို့ကျွန်တော်တို့အဲ့လိုမြင်ပါတယ်ဟို NCA မှာဆိုရင် NCA လက်မှတ်ထိုးပြီးတဲ့အခါမှာအဲ့ဒီ NCA ဂရီကဝတ်တွေကိုချိုးဖောက်မှုရှိမရှိဆိုတော့ကိုစောင့်ကြည့်တယ်ကျွန်တော်မက်ကနီဇင်ရှိတယ်ပေါ့နော
်စစ်ကောင်စီအနေနဲ့2008ခြေခံဥပဒေတိုင်းနှစ်နှစ်အတွင်းမှာတည်ငြိမ်အေးချမ်းအောင်လုပ်ပြနေတာဖြစ်ပြီးလက်တွေ့ဖြစ်လာတာနဲ့တခြားစီပါလို့နိုင်ငံရေးလှိလသူဦးရထွန်းတီဘောကအခုလိုတုံ့တက်ပါတယ
်2008ခြေခံဥပဒေအရဆိုရင်အဲ့ဒီဟာကိုသူကပထမတစ်နှစ်ပြီးရင်နောက်ထပ်6လတက်တန်းနှစ်ကြိမ်တိုးနိုင်ပြီးတော့နှစ်အတွင်းမှာအဲ့လိုတည်ငြိမ်အေးချမ်းအောင်လုပ်ပြီးတဲ့အခါကျတော့ပြန်အပ်ရမှာတမရဟိုသူတို့ပြောနေတဲ့နောက်ရှိခြေခံဥပဒေအရအဲ့လိုဆိုတဲ့အခါကျတော့ဒီကာလမှာကတော့အဲ့ဒီခုနပြောထားတဲ့ပေးထားတဲ့အတည်ငြိမ်ရေးကိစ္စကိုပဲလောက်ရမှာပေါ့လက်တွေ့ဖြစ်လာတာကတော့အတိုင်းဒီ ဒီမငိမ့်မချမ်းဖြစ်လာတာကအာနာသိအဲ့လိုအာနာထိုင်းလိုက်တာပေါ့ဗျာဒီဘွာလာတည့်ရက်နေ့နောက်ပိုင်းမှာပို့ဆိုးလာတာပေါ့အစောကလေးကအဲ့ဒီလိုအာနာထိုင်းတဲ့ကိစ္စမလုတ်ခဲ့ဘူးဆိုရင်တော့ဒီဟာကပေါ်လာစရာအကြောင်းမရှိဘူးလို့ကျွန်တော်ကတော့သုံးသပ်ပါတယ
်အပြည့်ရက်ကာလကိုအခုအောက်တိုဘာလ၁ရက်နေ့ကနေ2022ခုနှစ်ဖေဖော်ဝါရီလ28ရက်နေ့အထိ9လကြာထပ်မံတိုးမြှင့်အပြည့်ရဆိုင်ပေးတယ်လို့ဆိုထားပေမဲ့စစ်ကောင်စီရဲ့ကာကွယ်ရေးနဲ့အောက်ချောက်မှုဆိုင်ရာကိစ္စရပ်တွေအပြင်လုံခြုံရေးနဲ့အောက်ချောက်ရေးရန်နေရာတွေကိုနှောက်ယှက်ထိပါတိုက်ခိုက်ချိန်မှာအပသမတော်ရဲ့စီရေလှုပ်ရှားမှုကိုရပ်ဆိုင်ပေးမယ်လို့ထောက်ပြချက်မှာဖော်ပြထားပါတယ်ရှင
်အခုဆက်ပြီးသတင်းအကျဉ်းချက်ကိုနားဆင်ကြရမှာပါရှင်
မွန်ပြည်နယ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကျေးရွာဥက္ကဋ္ဌတဦးကိုဖမ်းဖို့တားနဲ့ဇနီးကိုအရင်များခေါ်ဖမ်းဆီးလိုက်ပါတယ်။ရှမ်းပြည်မှာတော့ရှားလက်နဲ့ကင်တပ်နှစ်ခုကအချင်းချင်းတက်ခိုက်လို့လွယ်လင်ခရိုင်ကကျေးလက်ရွာသားတဦးကြီးစထိမှန်တေဆုံးပြီးရွာသူရွာသားထောင်ကနန်းနေရာကနေစွန့်ခွာနေကြရပါတယ်
။သောရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်တစ်ပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျမကအမီပ
ါသောရရှင်ရဲ့ခုနားဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ဖြစ်ပါတယ် VOA ကနေဂျာတော်ရင်းနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်သောရရှင်နေနေကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲကြီးညာပေးမှာဖြစ်ပါတယ်ဗျာ
နိုင်ငံတော်တမင်ကံပုတ်ကိုတော်ဆန်းစုကြည်နဲ့ရှောင်းတန်းနဲ့အပါဝင်၅ဦးပေါ်ဆွေးချက်တင်ထားတဲ့နိုင်ငံတော်လေးဝက်ချက်အုပ်ဝေပုံမှ31ကားငယ်အမှုကိုဒီကနေ့နေပြည်တော်တရားရုံးမှာကြားနာစစ်ဆေးကြတာမှာတရားခွင်နဲ့ပတ်သက်လို့ဘာသတင်းမှမသိရသေးပါဘူးအသေးစိတ်အချက်လက်သိနိုင်မှုသူတို့ရဲ့ရှင်းနေတွေကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးနိုင်ငံတော်တမင်ကံပုတ်ကိုတော်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့အရင်အစိုးရအဖွဲ့ကတာဝန်ရှိသူတွေပေါ်ဆွေးချက်တင်ထားတဲ့အမှုတွေကိုနေပြည်တော်တည်ဆန်းတရားရုံးအထူးခွင်ရုံးနေမှာကြားနာစစ်ဆေးတာတွေပြုလုပ်နေတာမှာကြားနာမှုပြီးတိုင်းသူတို့ရဲ့ရှင်းနေတွေကအမှုသွားအမှုလာအခြေအနေတွေကိုသတင်းမီဒီယာတွေကိုရှင်းပြလက်ရှိပေမဲ့ဒီကနေ့မှာတော့ရှင်းနေတွေဘက်ကမီဒီယာတွေကိုတစုံတရာထုတ်ဖော်ပြောဆိုတာမရှိသလိုသူတို့ကိုဆက်သွယ်လို့လည်းမရခဲ့ပါဘူးခင်ဗျာမြန်မာစစ်တပ်ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုလအတွင်ရောက်လာတဲ့အချိန်မှာနိုင်ငံတော်အကြမ်းဖက်ဖောက်ခွဲမှုတွေနေ့စဉ်ဆိုးဆိုးလို့ဖြစ်နေသလိုဆီယနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတချို့လည်းခဏအထိရှိနေသေးပါအာဏာသိမ်းစစ်ကောင်စီဗိုလ်ချုပ်မှုကြီးမြောင်လိုင်းရန်ကုန်မြို့ကိုရောက်ရှိနေချိန်မှာလူမျိုးရေးတွေတင်းကျပ်စွာချထားတဲ့ကြားမှာပဲဒီကနေ့နေ့လယ်ပိုင်းကရှုကနိုင်မြို့ပွဲအနီးမှာပောက်ကွဲမှုဖြစ်သွားခဲ့ပါတယ်ပောက်ကွဲမှုကြောင့်တေဆုံးဒဏ်ရာရတာတွေမရှိဘူးလို့ဒေသခံတွေကပြောပါတယ်ခင်ဖြစ်တဲ့နေရာကိုလက်နက်ကင်တပ်ဖွဲ့တွေရောက်လာပြီးပိတ်ဆို့စစ်ဆေးမှုတွေပြုလုပ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါရယ်ခင်ဗျာငွေလဲနှုန်းအကျတဲ့ကိုကင်တွယ်နေပြီးဈေးတွေကဗဟိုဘဏ်ရဲ့စီမံခန့်ခွဲထိန်းချုပ်နိုင်မဲ့လမ်းကြောင်းပေါ်ရောက်နေပြီလို့စစ်ကောင်စီကဗဟိုဘဏ်အကြီးတန်းအရာရှိတဦးကပြောပါရယ်ဒါပေမဲ့မြန်မာကျပ်ငွေရဲ့တန်ဖိုးက600ခန့်နှုန်းကျော်ရော့ချသွားခဲ့တဲ့အတွက်အစားအသောက်နဲ့ဓာတ်ဆီဒီဇယ်ဆီဈေးတွေကထိုးတက်သွားခဲ့ပါတယ်ဖေဖော်ဝါရီလ၁ရက်နေ့ကအာဏာသိမ်းပြီးကတည်းကစီးပွားရေးကျဆင်းလာခဲ့တဲ့ဟာပပနာအဖြစ်800ခန့်နှုန်းနည်းသွားခဲ့တယ်လို့ကမ္ဘာ့ဘဏ်နဲ့အာရှဖွံ့ဖြိုးရေးဘဏ်တို့ကပြောကြပါတယ်ပို့ကုန်ကရရှိတဲ့နိုင်ငံခြားငွေတွေကိုလက်ခံရရှိပြီးရက်30အတွင်းပြန်ရောင်းရမယ်လို့ဘိုဘဏ်ကပြတ်ထန်းထားခဲ့တာကြောင့်ဈေးကွက်မှာနိုင်ငံခြားငွေပြန်များလာပြီးငွေလဲနှုန်းကိုပြန်ချင်နိုင်လိမ့်မယ်လို့ဘိုဘဏ်ဒုတိယဥက္ကဋ္ဌဦးဝင်းတော်ကပြောပါတယ်ခင်ဗျာCOVID-19 တတိယလိုင်းတန်းကိုရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်အနည်းငယ်ရော့ကျတော့ပေမဲ့ကူးစက်သူတွေအခုအချိန်ထိရှိနေသေးပါစစ်ကောင်စီကျမကြီးဝန်ကြီးဌာနကဒီကနေ့၈နာရီမှာထုတ်ပြန်တဲ့စာရင်းအရလွန်ခဲ့တဲ့24နာရီတွင်ဓာတ်ခွဲဆန်းသတ်မှုပေါင်း 18,829 ကူးကိုစစ်ဆေးခဲ့တာမှာ 1,349 ဦးမှာရောဂါပိုးတွေ့ရှိနေကြောင်းဖော်ပြထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Carly နဲ့ John Dryden တို့ဖြစ်ပါတယ်။ View American အတန်ရဲ့ခြေတော်ရင်းနဲ့ညပိုင်းမှာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလမ်းမီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has